Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ21ရက်ဗုဒ္ဓဟူးညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ VOA Radio အစီအစဉ်တွေကိုလိုင်းဒိုမီတာ1925နဲ့32တို့အပြင်လိုင်းလံမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလေးမာကတာဝန်ယူတင်ဆက်ပေးမှာပါရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီကနေ့ထူးခြားတဲ့သတင်းတွေကတော့ယူကရိန်းသမ္မတဒီကနေ့အမေရိကန်ကိုရောက်ပြီးတော့သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ပါမယ်ဩစတြေးလျနဲ့တရုတ်နိုင်ငံရဲ့ဝန်ကြီးတွေဒီနေ့ဘေကျင်းမှာတွေ့ကြပါတယ်စာရေးဆရာကဗျာဆရာမောင်မိုင်းလွင်အင်းဝခေါ်ဦးတင်အေးကျွေဇာပနာကိုထိုင်းနိုင်ငံဘာကောက်မြို့ကဖုန်းတော်ကြီးကျောင်းတစ်ခုမှာဒီကနေ့ပြုလုပ်ခဲ့ပါတယ်ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုဦးတမောင်တန်းနဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပြပွက်ချက်တွေနဲ့သတင်းဆောင်မာတွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်ထဲမှာတော့အမေရိကန်အထက်လွှတ်တော်ကအတည်ပြုလိုက်တဲ့ NDA အကူအညီနဲ့ပတ်သက်လို့ NUG ဘလောက်မျှော်လင့်ထားပါသလဲ
ကာဝေးဝင်ကြီးဌာနအနေနဲ့လိုအပ်တဲ့ပြင်ဆင်မှုတချို့တော့စလုံးကျွန်တော်တို့ဘာတွေလိုအပ်တယ်လဲကျွန်တော်တို့ဘာတွေရချင်ဒါတွေကိုပေါ်ထုတ်သွားဖို့ရှိတယ်မဟာမေးဤရတို့များနဲ့လည်းညှိနှိုင်းမှုတွေလိုအပ်ဖို့ရှိတယ်
NUG ကာကွယ်ရေးဝန်ကြီးဦးရီမောင်ပြောသွားတာပါဒီသတင်းအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူကဏီနယ်မြေရှင်းလင်းမှုမှာဒေသခံတို့ဖန်ခံရတာအပါအဝင်ဆက်သွယ်မေးမြန်းကအထူးအစီအစဉ်နဲ့ပေါ်တဘူးညနိုင်တင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါရင်မတိုင်ခင်အခုရင်ဆုံးတော့ထေတန်းရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံဝင်းလိုင်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးမှာပါရှင်
ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီဟာဒီကနေ့ဒီဇင်ဘာလ21ရက်နေ့မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိမှာဖြစ်ပြီးလွှတ်တော်နေရာပေါင်းရှိမှာမင်ကွန်းပြောကြားဖို့ရှိသလိုအင်ပီရိုမှာသမ္မတဂျိုးဘိုင်ဒန်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒါဟာအခုနှစ်ဖေဖော်ဝါရီလမှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုစတင်ခဲ့ပြီးတဲ့နောက်ပိုင်းသမ္မတဇယ်လင်စကီအနေနဲ့ပထမဆုံးနိုင်ငံပြင်ပကိုခရီးထွက်လာတာလည်းဖြစ်ပါတယ်။ယူကရိန်းနိုင်ငံရဲ့ခံနိုင်ရည်စွမ်းအားနဲ့ခုခံကာကွယ်နိုင်စွမ်းတွေမြင့်တင်ရေးလှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုကိုတူသွားနေပြီလို့သမ္မတဇယ်လင်စကီက Twitter လူမှုကွန်ရက်ကနေဒီကနေ့အစောပိုင်းမှာရေးသားခဲ့ပါတယ်။သမ္မတဇယ်လင်စကီနဲ့သမ္မတဘိုင်ဒန်တို့အင်ပီရိုမှာဒီကနေ့ဒေသစံတော်ချိန်နေ့လယ်2နာရီမှာတွေ့ဆုံကြမှာဖြစ်ပြီးတွေ့ဆုံမှုအပြီးမှာပူးတွဲသတင်းစာရှင်းလင်းပွဲလည်းကျင်းပသွားဖို့ရှိပါတယ်။သမ္မတဘိုင်ဒန်အစိုးရကယူကရိန်းကိုလေကြောင်းရန်ကာကွယ်ရေး Patriot Missile ဒုံးစနစ်တွေယူကရိန်းကိုပေးဖို့အပါအဝင်စစ်ရေးဆိုင်ရာအကူအညီတွေထပ်မံပေးဖို့ပြင်ဆင်နေချိန်မှာသမ္မတဇယ်လင်စကီရောက်လာတာမို့ကောင်းဆောင်အမှုတွေ့ဆုံပြီးမှာအမေရိကန်ကကူညီပေးမဲ့အစီအစဉ်တွေကိုကြေညာဖို့ရှိနိုင်ပါတယ်။အမေရိကန်အစိုးရရဲ့အမျိုးသားလုံခြုံရေးအကြံပေးအဖွဲ့နဲ့အစိုးရဝန်ကြီးအဖွဲ့တွေနဲ့တွေ့ဆုံမှုအတွက်သမ္မတဘိုင်ဒန်ကသမ္မတဇယ်လင်စကီကိုအမေရိကန်ကိုဖိတ်ကြားခဲ့တာလို့အမေရိကန်အစိုးရအကြီးအကဲအရာရှိတဦးကပြောပါတယ်။ဆွေးနွေးကြမဲ့အထက်စစ်မျက်နှာပြင်မှာယူကရိန်းဘက်ကဘလို့လက်နက်အမျိုးအစားတွေနဲ့ဘလို့စစ်တင်တန်းတွေကိုအမေရိကန်နဲ့မဟာမိတ်တီထံကလိုအပ်တယ်လဲဆိုတာအပြင်စီးပွားရေးလောင်စာစွမ်းအင်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးစတဲ့အကြောင်းအရာတွေပါဝင်မယ်လို့ဆိုပါတယ်ခင်ဗျာ
ယူကရိန်းကိုလက်နက်တွေထပ်ပို့မှာကပဋိပက္ခကိုပိုဆိုးစေလိမ့်မယ်လို့ရုရှားကဗုဒ္ဓဟူးမှာပြောလိုက်ပါတယ်ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီအမေရိကန်ကိုလာစဉ်အတွင်းလက်နက်အကူအညီထပ်ပေးမှာကိုကြေညာလိုက်မယ်လို့မျှော်လင့်ထားကြချိန်မှာရုရှားကအခုလိုပြောလိုက်တာပါဒါတွေအားလုံးကပဋိပက္ခပူကျန်းသွားစေပြီးယူကရိန်းအတွက်ကောင်းမှာမဟုတ်ပါဘူးလို့ရုရှားအစိုးရပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကပြောပါတယ်။ညဉ့်ညားဆွေးနွေးပွဲပေါ်ယူကရိန်းရဲ့ရည်တည်ချက်ကဒီခီးစဉ်အတွင်းပြောင်းသွားမယ်လို့လည်းရုရှားကမမျှော်လင့်တဲ့အကြောင်းသူကဖြည့်ဆွတ်ပြောကြားသွားပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတော့ယူကရိန်းအရှေ့ပါဘက်ဖူ့မြို့မှာရောက်ရှိနေပြီးတရားကောင်းဆန်ဆန်ခုခံကာကွယ်နေသူတွေနဲ့တွေ့ဆုံချီးကျူးစကားပြောလိုက်ပါတယ်။မိလောင်ပြေပျက်စီးသွားတဲ့ဘဝတွေနာကျင်မှုအပျက်စီးနဲ့တုတ်တန်တဲ့သဘင်တွေဟာရုရှားညဉ့်ညားရေးဆိုတာဒါတွေပါပဲလို့သမ္မတဇယ်လင်စကီကဆိုပါတယ်။အင်္ဂါနေ့အစောပိုင်းသမ္မတရုံးကထုတ်ပြန်လိုက်တဲ့ဗီဒီယိုထဲမှာတော့အမေရိကန်ခေါင်းဆောင်တွေကိုပြိမဲ့ပုံရတဲ့ယူကရိန်းအလံကိုသမ္မတဇယ်လင်စကီကိုဘက်ဘုတ်မြို့မှာပေးရလိုက်ပါတယ်။ဖြစ်နိုင်တာရောမဖြစ်နိုင်တာပါမျောလင့်တာရောမမျောလင့်မထားတာတွေပါအရာရာကိုကျွန်တော်တို့လုပ်ပါမယ်။ဒါမှကျွန်တော်တို့တရားကောင်းတွေအောင်နိုင်မှုသူတို့လိုအပ်တာအရာရာရှိနေမှာပါ။ယူကရိန်းပြည်သူတွေမျောလင့်နေကြတဲ့ရလဒ်တွေရဖို့ဖြစ်ပါတယ်။ရှည်တန်းမျိုးတွေရွာတွေကစောင့်နေကြတာတွေရဖို့ဖြစ်ပါတယ်လို့အဲ့ဒီဗီဒီယိုမှာသမ္မတဇယ်လင်စကီကပြောခဲ့ပါတယ
်။သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ခွန်ဆောင်မှတ်တမ်းတစ်စိတ်တစ်ပိုင်းတီးဖြတ်ထားတာတွေကိုထုတ်ပြန်ဖို့အောက်လွှတ်တော်ကော်မတီကမနေ့ဒီဇင်ဘာလ20ရက်နေ့နောက်ပိုင်းမှာမဲခွဲဆုံးဖြတ်လိုက်ပါတယ်။ဒါဟာရွေးကောက်ပွဲပြောင်းဝင်ဖို့ရည်ရွယ်ထားတဲ့ဒေါ်နယ်ထရမ့်အပေါ် သူမဖြစ်စေခြင်းနဲ့အသေးစိတ်စစ်ဆေးတာတွေကြုံလာရနိုင်ပါတယ်အခွန်ဝင်ဝင်နဲ့ဗန္ဒာကိစ္စတွေစုံစမ်းစစ်ဆေးတဲ့တရားကော်မတီတစ်ခုက2015ကနေ2022ခုနှစ်ကြားသမ္မတဟောင်းထရမ့်ရွေးကောက်ပေါ်ဝင်ခဲ့တဲ့နှစ်တည်နဲ့သမ္မတတာဝန်ယူခဲ့တဲ့နှစ်တည်အတွင်းအခွန်ဆောင်ထားတဲ့မှတ်တမ်းအချင်းချုပ်ကိုထုတ်ပြန်ဖို့မဲခွဲဆုံးဖြတ်ခဲ့တာပါလျှို့ဝှက်ထားတဲ့ကိုရီးယားကိုရာအချက်လက်တွေကိုဖျက်ပြီးအခွန်မှတ်တမ်းတွေကိုရပ်ပိုင်းအတွင်းထုတ်ပြန်မဲ့အကြောင်းဒီမိုကရက်လွတ်တော်မှတူဦးဖြစ်တဲ့ကော်မတီဥက္ကဋ္ဌရစ်ချတ်နီလ်ကပြောပါတယ်ရှင်းနှစ်ဇန်နဝါရီလလွတ်တော်တက်တန်းအသစ်စတင်တဲ့အခါ Republican Party ဝင်တွေအောက်လွတ်တော်ကိုအများစုထိန်းချုပ်တော့မှာဖြစ်တဲ့အတွက် Democrat တွေအနေနဲ့ဒီကိစ္စကိုရပ်ပိုင်းအတွင်းလှုပ်ဆောင်မဲ့ပုံရှိနေပါတယ်။ Donald Trump ရဲ့အခွန်မှတ်တမ်းတွေဟာသူ့ရဲ့အင်ချန်မြေရောင်းဝယ်တဲ့လုပ်ငန်းနဲ့သမ္မတတာဝန်ထမ်းဆောင်ခဲ့မှုကြားအကျိုးစီးပွားခြင်းထိတိုက်ထိတွေ့မှုရှိနိုင်ခြေကိုဖွင့်ချမယ်မဖွင့်ချဘူးဆိုတာတော့မသေးကြသလိုသမ္မတတာဝန်ယူချိန်အတွင်းအခွန်ဘယ်လောက်ပေးဆောင်ခဲ့တယ်ဆိုတာလည်းမသိရသေးပါဘူးခင်ဗျာ။
ဩစတြေးလျနိုင်ငံရဲ့ဂျာယီဝန်ကြီးပန်နီဝေါင်းနဲ့တရုတ်နိုင်ငံဂျာယီဝန်ကြီးဝန်ယီတို့ဘေကျင်းမြို့မှာဒီကနေ့ပုံတွေ့နဲ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။နိုင်ငံတော်အကြီးအကဲမှာနိုင်ငံဂျာယီဝန်ကြီးနှစ်ယောက်တွေ့ဆုံတဲ့တွေ့ဆုံပွဲမှာဩစတြေးလျနဲ့တရုတ်ကြားအကျိုးစီးပွားချင်းထိတိုက်တွေ့ဖို့အခြေခံအားဖြင့်အကြောင်းမရှိကြောင်းနဲ့နိုင်ငံသားသမားဆက်ဆံရေးအနည်း90ပြည့်ကိုအကြောင်းပြုပြီးဆက်ဆံရေးပြလဲစတင်ကြဖို့တရုတ်နိုင်ငံဂျာယီဝန်ကြီးဝန်ယီကပြောကြားခဲ့ပါတယ်။ဝန်ကြီးနှစ်ယောက်ဟာကုန်သွယ်ရေးပိတ်ဆို့မှုလူခွင့်ရေးနဲ့အဖမ်းဆီးခံဩစတြေးလျနိုင်ငံသားနှစ်ယောက်အကြောင်းတွေကိုဆွေးနွေးခဲ့ကြသလိုလုံခြုံရေးနဲ့ကြွယ်ဝရေးအတွက်အရေးကြီးတဲ့နိုင်ငံတကာစီးပင်းစည်းကမ်းတွေနဲ့စံထားချက်တွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ဝန်ကြီးနှစ်ယောက်တွေ့ဆုံပြီးမှပန်နီဝေါင်းကသတင်းစာစာတွေကိုပြောပါတယ်။ဒီခီးဟာ2019ခုနှစ်ကတည်းကဆိုရင်ဩစတြေးလျနိုင်ငံဂျာယီဝန်ကြီးရဲ့ပထမအဦးဆုံးခီးစဉ်လည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပဲကအစပြုလာတယ်လဲဆိုတော့နိုင်ငံတကာစုံစမ်းစစ်ဆေးပေးဖို့ဩစတြေးလျကတောင်းဆိုခဲ့တာကြောင့်ဩစတြေးလျထုတ်ကုန်တွေတရုတ်နိုင်ငံတင်သွင်းတာကိုတရုတ်ကပိတ်ပင်ခဲ့တာကဆက်လို့နိုင်ငံကြားဆက်ဆက်ရေးပြီးခဲ့တဲ့နှစ်တွေမှာယိုယွင်းခဲ့ပါတယ်။အဲဒါကြောင့်ဩစတြေးလျနိုင်ငံကြားရေးဝန်ကြီးရဲ့ခီးစဉ်ဟာနိုင်ငံကြားတန်တမာဆက်ဆံရေးတန်တမာပြည်လဲကောင်းမွန်လာဖို့ကြိုးစားတဲ့ခီးစဉ်လို့သုံးသပ်နေကြပါတယ
်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1505တုံညာလိုက်ထိုမီတာ25 kHz 1183ညလိုက်ထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA America အတန်းကနေဗုဒ္ဓနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အိန္ဒိယနိုင်ငံကပ်ပလီကျွန်းစုတွေနားမှာရိုဟင်ဂျာအယောက်100လောက်အ ਨੇ ဆုံးပါဝင်တဲ့လေတစင်းတောင်တင်နေပြီးလေပေါ်မှာပါလာသူ16ယောက်ကနေအယောက်20လောက်ဟာရင်နဲ့အစအစငတ်ပြတ်လို့ရင်နစ်လို့သေဆုံးသွားနိုင်တဲ့အခြေအနေနဲ့ကြုံခဲ့ရတယ်လို့ရိုဟင်ဂျာအရေးလှုပ်ရှားတဲ့အဖွဲ့နှစ်ခုကပြောပါတယ်။တောင်တင်နေတဲ့လေစီကိုအိန္ဒိယတင်ပေါ်5စင်းဒီဇင်ဘာလ20ရက်အင်္ဂါနေ့နောက်ပိုင်းတုန်းကချဉ်ကပ်ခဲ့ကြောင်းရိုက်တာသတင်းမှာဖော်ပြပါတယ်။အိန္ဒိယရေတပ်နဲ့ကမ်းခြေဆောင်တပ်တွေဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးအသေးစိတ်ထုတ်ပြန်ပြောကြားခြင်းမရှိသေးပါဘူး။တချိန်တည်းမှာပဲရိုဟင်ဂျာ73ယောက်သေဆုံးခဲ့မှုနဲ့ဆက်ဆက်ပြီးလူကုန်ကူးမှုဂိုင်းဝင်တန်တရားရှိသူ12ယောက်ကိုရတပ်ဖွဲ့ကဖမ်းဆီးထားကြောင်းမြန်မာစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဒီဇင်ဘာလ5ရက်နေ့မှာလဲကူနာကခြံဝင်းတစ်ခုတည်းကိုရဲကဝင်စီးခဲ့ပြီးလူကုန်ကူးရမှာတုံးခဲ့တဲ့ရင်9စင်းနဲ့စီတင်ကားစီးကိုဖမ်းဆီးမိကြောင်းစစ်ကောင်စီကအင်္ဂါနေ့မှာထုတ်ပြန်ထားတာပါ။ရခိုင်ပြည်နယ်အနောက်ပိုင်းကမွတ်စလင်255ယောက်ကိုဒီဂိုင်းကလူကုန်ကူးခဲ့ကြောင်းလည်းထုတ်ပြန်ကြမှာဖော်ပြပါရတယ်။ရိုဟင်ဂျာမွတ်စလင်တွေဟာမြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့ဖိနှိပ်မှုတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကနေအသက်ဆုံးပြီးနှစ်စဉ်ထွက်ပြေးနေကြတာမှာအများစုကမလေးရှားနိုင်ငံကိုသွားကြလေရှိပါတယ်ခင်ဗျ
။လူခွေရချုပ်ဖောက်မှုတွေနဲ့အုပ်ချုပ်နေတဲ့စစ်ကောင်စီအောက်ကမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံတာဟာမြန်မာပြည်သူတွေကိုကူညီဖို့ဖြစ်တယ်လို့ထိုင်းရေနံကုမ္ပဏီ PTT ရဲ့တပ်စီနဲ့လက်လီအယောင်ဆိုင်လုပ်ငန်း UR ကုမ္ပဏီကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းလုပ်တာနဲ့သူ့ကုမ္ပဏီကလူခွင့်ရေးချုပ်ဖောက်နေတယ်လို့ပြောလို့မရကြောင်း UR ရဲ့အလုပ်ပုဆောင်အရာရှိအသစ်ဒီစတတ်ပညာရာချွန်းကပြောပါတယ်။ PTT UR ကုမ္ပဏီဟာမြန်မာနိုင်ငံမှာတပ်စီဆိုင်၃ဆိုင်နဲ့ကဖေး Amazon Coffee ဆိုင်၈ဆိုင်ဖွင့်ထားတာပါ။ဒီဆိုင်တွေကမြန်မာပြည်သူတွေရဲ့ဘဝအရည်အသွေးကိုတိုးတက်စေဖို့ဖြစ်ပါတယ်လို့သူကဆိုပါတယ်။ဒီဆိုင်တွေကလုပ်ငန်းနာမည်နဲ့ဆိုင်ခွဲဖွင့်ခွင့်ကိုမြန်မာနိုင်ငံကလုပ်ငန်းတချို့ချုပ်ကိုပေးထားတဲ့ဆိုင်တွေဖြစ်ကြပါတယ်။အဲ့ဒီလုပ်ငန်းတွေကဆိုင်တွေကိုစီမံခန့်ခွဲနေကြပြီးလူခွင့်ရေးချုပ်ဖောက်အောင်မှာမပါဝင်ကြဘူးလို့ပညာရချမ်းကပြောကြားပါတယ်။
စာရေးဆရာကပြားဆရာမောင်မိုင်းလွင်အင်းဝခေါ်ဥတင်အေကျူရဲ့ဇာပနာကိုထိုင်းနိုင်ငံဘန်ကောက်မြို့ဖုန်းတော်ကြီးကျောင်းတကျောင်းမှာဒီဇင်ဘာ21ရက်ဒီကနေ့ကျင်းပပြုလုပ်ခဲ့ပါတယ်အသက်82နှစ်အရွယ်ဥတင်အေကျူဟာဘန်ကောက်မြို့ဆေးရုံတစ်ခုမှာပဲအဆုတ်ရောဂါနဲ့ဒီဇင်ဘာလ20ရက်နေ့နေ့လယ်ပိုင်းကကွယ်လွန်သွားခဲ့တာပါဇာပနာကိုမိသားစုဝင်တွေနဲ့မိတ်ဆွေတချို့တက်ရောက်ပြီးရုပ်အလောင်းကိုဘဂတခွတ်တော်အလာနဲ့အုပ်ပြီးဂုဏ်ပြုခဲ့ကြပါတယ်မွန်လွယ်ပိုင်းနှစ်နာရီခွဲမှာရုပ်အလောင်းကိုဘန်ကောက်မြို့ဝလက်စီဖုန်ကြီးကျောင်းမှာတကြိုခဲ့တာဖြစ်ပါတယ်။ကဗျာဆရာမောင်မန်းလွင်ဟာတခင်ကိုရောင်မန်းရာပြည့်ကျောင်းသားတပိတ်ခေါင်းဆောင်တဦးဖြစ်ပြီးအဲ့ဒီအချိန်အစိုးရကကျောင်းသားစိုးတွေဆိုပြီးကင်မွတ်တက်ခံခဲ့ရပါတယ်။မန်းရာပြည့်ကျောင်းသားခေါင်းဆောင်တဦးဖြစ်တာမို့ဆက်မှုတက်ကတော့ကနေကျောင်းထုတ်ခံခဲ့ရတယ်လို့ရန်ကုန်အင်းစိန်ထောင်မှာ1980ခုနှစ်အထိအကျဉ်းကျခံခဲ့ရပါတယ်ခင်ဗျာ
။တက်ကလူကောလိပ်တွေမှာပြန်လာတက်ကြတဲ့ကျောင်းသူတွေကိုသေနတ်ကိုင်အာဖဂန်စစ်သားတွေကတားမြစ်နှင်ထုတ်လိုက်ကြပါတယ်။တက်ကလူကျောင်းသူတွေဟာမျက်ရည်တွေကျပြီးတူကိုတူပွေးဖက်နှစ်သိမ့်ကပြန်သွားကြရတယ်လို့မျက်ပြင်သက်သေးတွေကပြောကြပါတယ်။အစိုးရနဲ့ပုတ်ကိကပိုင်းတက်ကလိုနဲ့ကောလိပ်အားလုံးမှာကျောင်းသူတွေကိုတယောက်ခွင့်ပေးပြလိုက်ကြောင်းအစ္စလာမ်တာလီမန်အစိုးရကအင်္ဂါနေ့ညကကြေညာလိုက်ပြီးတဲ့နောက်အခုလိုတာစီခံရတာပါ။မင်္ဂလိပ်တွေကိုတက်ကလိုတက်ခွင့်ပေးပြတဲ့တာလီမန်တွေရဲ့တရားမျှတမှုမရှိတဲ့ဆုံးဖြတ်ချက်ပေါ်အမေရိကန်ပြည်ထောင်စုကအပြစ်ထံရှုတ်ချလိုက်ပါတယ်။အရင်ကလည်းမင်္ဂလိပ်တွေကိုအထက်တန်းပညာသင်ခွင့်ပိတ်ခဲ့ပြီးအခုလည်းမင်္ဂလိပ်နဲ့အမျိုးသမီးတွေရဲ့လူခွင့်ရေးနဲ့ခြေခံခွင့်ရေးတွေကိုဆက်လက်ချိုးဖောက်နေတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Netflix ကမနေ့ကပြောကြားလိုက်ပါတယ
်။ဒီကနေ့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုကိုစုံဝင်းလိုက်နဲ့ဦးတင်မောင်တန်းတို့ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါ။အရင်ဆုံးတော့ဆက်သွယ်မေးမြန်းခန်းတစ်ခုကိုတင်ဆက်ပေးကြပါမယ်။အခုရပိုင်းအတွင် NUG PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရဲ့လက်နက်တွေကိုတင်ဆက်ရမိခဲ့ရမိတယ်လို့စစ်ကောင်စီဘက်ကကြေညာတာတွေမမှန်ကန်ပဲသူတို့ဘက်ကရှုံးနိမ့်မှုကိုဖုံးကွယ်ဖို့ဝါဒဖြန့်ချီတာဖြစ်တယ်လို့ NUG ကာကွယ်ရေးဝန်ကြီးကပြောပါရယ်။အမေရိကန်ပြည်ထောင်စု NDA ဥပဒေအရအခုအညီတွေရရှိဖို့ကိုတော့ ERO တိုင်းရင်းသားလက်နက်ကိုင်တွေနဲ့ပူးတွဲညှိနှိုင်းလှုပ်ဆောင်မယ်လို့လည်းပြောပါရယ်။ NUG ကာကွယ်ရေးဝန်ကြီးဦးရီမွန်ကိုကိုသားညုံဦးဆက်သွယ်မေးမြန်းထားပါရယ်ရှင်
။ဦးရီမွန်ခင်ဗျာတလောကနေပြီးတော့ဒီ TNL နေမြေပေါ့နော်ဒီ၃ဒါဘက်မှာမြန်မာစစ်တပ်က PDF စစ်ခန်းကိုသူလက်နက်တိုက်ဝင်တိုက်တယ်ဆိုသူကြီးညာတယ်လက်နက်တွေမိတယ်ဆိုပြီးတော့ပြောပါရယ်ခင်ဗျာ။အဲ့ဒါဘယ်လောက်ထိမှန်ကန်မှုရှိပါလဲ
။ဟုတ်ကဲ့အဲ့ဒါသတင်းမားလို့ပဲကျွန်တော်တို့ပြောရမှာ။အဲ့တော့အထူးသဖြင့်သတင်းမားဆိုတာတဲ့ကိုသတင်းလေးပေါ့လူကြံသတင်းလေးတခုပါအဲ့တော့ဒီ DNL နေမီကိုပြောမယ်ဆိုရင်ဒါစစ်ကောင်စီကမိုင်းမိုင်းမဲမဲကိုဒါဒီကြောင်ကြီးကြောင်ကြီးတော်ခဲ့တာအဲ့တော့စစ်ကောင်စီအတွက်အရှိတကွဲကျိုးနဲ့ဖြစ်ခဲ့ရတဲ့ကျွန်တော်တို့တိုက်ပွဲတခုလို့ပြောရအောင်အဲ့တော့တကယ်တမ်းပြောမယ်ဆိုရင်အဲ့ဒီစစ်ပွဲမှာကျွန်တော်တို့ PDF နဲ့ပစ္စည်းများတစ်လုံးတည်းဟာဆုံးရှုံးခဲ့တာမရှိပါဘူး။အဲ့တော့ဒီကြတာကတော့ဒါစစ်ကောင်စီတပ်တွေပဲကျွန်တော်တို့ယာကနန်းပေါ့ဒီကဲဒီဆုံးခဲ့တာရှိမယ်။တချို့ကိုနော်လက်ရသူမားအဖြစ်ကျွန်တော်တို့ဖမ်းမိတာတွေရှိမယ်။စစ်ကောင်စီရဲ့ရဟတ်ရင်တချို့အဲကျွန်တော်တို့ထိခိုက်ခဲ့တာတွေရှိလိမ့်မယ်။လက်နဲ့စစ်ကောင်စီရဲ့လက်နဲ့ပစ္စည်းတွေလည်းကျွန်တော်တို့လက်ရနော်ကျွန်တော်တို့ဖမ်းဆီးရမိခဲ့တာရှိတယ်။အဲ့တော့ဒီတိုက်ပွဲကိုပြန်ကြည့်ရင်ဒီအကြမ်းဖက်စစ်ကောင်ဆောင်တွေဘလောက်သူတို့ရဲ့စီရေးပညာနှိမ်ပါနေတယ်လဲဆိုတာကိုပေါ်ပြလိုက်တယ်လို့လည်းကျွန်တော်တို့မြင်ပါတယ
်။ဟုတ်ကဲ့။
အဲ့တော့သူတို့ရဲ့လက်အောင်ငယ်သားတွေရဲ့အသက်ပေါ့ဗျာဒါကိုသူတို့လုံးဝမငဲကြတဲ့နဲ့အတင်ရဲပြီးတော့ကျွန်တော်တို့စစ်ခင်းတဲ့အခါမှာအရှက်တကွဲအကျိုးနဲ့ဖြစ်ခဲ့ရတယ်။အဲ့ဒါကိုဖုံးတွယ်ဖို့ PDF လက်နဲ့ပစ္စည်းတွေသူတို့တင်ပတ်ရရှိတယ်မျိုးဒါတရင်လိန်တပုံးနဲ့ဝါရဖြန့်တယ်လို့ပဲသူတို့ပြောရပါတယ်။
ဟုတ်ကဲ့ကျွန်တော်တစ်ဆက်သေးမိချင်တာကအမေရိကန်ကဒီအမျိုးသားကာကွယ်ဥပဒေပေါ့နော်ဒီ NDA ပြဋ္ဌာန်းလိုက်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့အချက်တွေထည့်သွင်းပါတယ်အဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ERO လည်းပါတယ်အဓိက PDF ပေါ့နော်ဒီ Non Lethal Assistant လက်နက်ပုတ်တဲ့အကူအညီထောက်ပံ့နေပြီးသွားမယ်ဆိုတာအတိအကျဖော်ပြထားပါတယ်ဒီဥပဒေကလည်းမကြာခင်မှာတမရလက်မှတ်ထူပြီးတော့အတိဖြစ်တော့မှာပါအဲ့တော့အဲ့ NDA နဲ့ပတ်သက်လို့ဘယ်လောက်ထိညွှန်မှန်းထားလဲအကူအညီတွေဘယ်လောက်ထိရမယ်လို့ညွှန်လင့်ထားပါလဲ
အဲ့တော့ဒီဥပဒေမှာကျွန်တော်တို့သိရသလောက်တော့ကျွန်တော်တို့ PDF နဲ့ ER များကိုနှစ်ခုပြုနေမယ်ပေါ့ဗျာ။တစ်ခုကတော့ဒါ technical support ဒါနည်းပညာဆိုင်ရာအကူအညီတွေပေးနိုင်တယ်။ဒုတိယအကူအညီကဒါ non-lethal assistant နော်။ဒါလည်းနဲ့မဟုတ်တဲ့ပစ္စည်းတွေအကူအညီပေးနိုင်တယ်လို့ကျွန်တော်တို့နားလည်ရပါတယ်။အဲ့တော့လက်တွေ့မှာတော့ဘယ်လိုအကူအညီမျိုးတွေရမလဲဆိုတာကတော့ကျွန်တော်တို့လိုအပ်တဲ့ဆက်သွယ်ညှိနှိုင်းမှုတွေတော့လိုအပ်ကိုရှိပါလိမ့်မယ်။အဲ့တော့ကျွန်တော်တို့ကာကွယ်ရေးဝန်ကြီးဌာနအနေနဲ့ကလည်းလိုအပ်တဲ့ပြင်ဆင်မှုတချို့တော့ကျွန်တော်စလုပ်တယ်။ technical support နဲ့ပတ်သက်ရင်ကျွန်တော်တို့ဘာတွေလိုအပ်တယ်လဲ။ non-lethal assistant နဲ့ပတ်သက်ရင်ရောကျွန်တော်တို့ဘာတွေရကြလဲ။ဒါတွေကိုကျွန်တော်တို့ပေါ်ထုတ်သွားဖို့ရှိတယ်။ပြီးရင်ကျွန်တော်တို့ရဲ့မဟာမိတ် ER ကိုများနဲ့လေညှိနှိုင်းမှုတွေဆက်ပြီးတော့ကျွန်တော်တို့လုပ်ရဖို့ရှိတယ်နဲ့။အဲနောက်ဆက်တွဲအနေနဲ့မှာဒီအကူအညီတွေကျွန်တော်တို့လက်တွေ့ရရှိနိုင်ပြီဆိုတာကတော့ဆက်ပြီးတော့ကျွန်တော်တို့အစီအစဉ်ချပြီးတော့ဆောင်ရွက်သွားမယ်ကိစ္စလို့ကျွန်တော်
โอเคอเมริกันซูยาอเมริกันอานาบายนี่เนี่ยไดเรกชิดเสร็จแล้วลงได้ครับ
โอเคเดี๋ยวลงได้มั้ยอนิทาမျိုးဟို NUG မှာကျွန်တော်တို့ရှိပါတယ်အထူးသဖြင့်ဒါနိုင်ငံဆက်ဆံရေးအတွက်တာဝန်ယူထားတာကတော့အဓိကအပြင် NUG မှာ NUG ရဲ့နိုင်ငံရေးဝန်ကြီးဌာနနိုင်ငံရေးဝန်ကြီးဌာနကလိုအပ်တဲ့ညှိနှိုင်းမှုတွေဆက်ပြီးတော့ဆောင်ရွက်သွားဖို့ရှိပါတယ
်โอเคဥယျာဉ်မှာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုဘလို့စူးစီးထိန်းကြောက်မလဲတစ်ဖက်မှာကျင်းဝန်နဲ့မညီတာတွေကိုဘလို့အရေးယူမလဲ PDF တပ်တွေနဲ့တိုင်းရင်းသားအဖွဲ့အစည်းတွေနဲ့ဘလောက်ဆက်ဆံနိုင်ပြီလဲဆိုတာတွေအပေါ် NUG ကာကွယ်ရေးဝန်ကြီးနဲ့ဆက်သွယ်မေးမြန်းချက်အသေးစိတ်ကိုတော့လာမယ့်စနေနေ့ရုပ်သံအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့ဆက်သွယ်မေးမြန်းခန်းအထူးအစီအစဉ်ကိုလည်းတင်ဆက်ပေးပါအောင်မယ်ရိုဟင်ဂျာဒုက္ခသည်တွေရွှေ့ပြောင်းအခြေချနေနိုင်နေထိုင်နိုင်ရေးအမေရိကန်ရဲ့အစီအစဉ်ဟာလုံခြုံရေးအထူးစိုးရိမ်ရတဲ့ဒုက္ခသည်တွေအတွက်ဦးစားပေးဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့လူအခွင့်ရေးဆိုင်ရာအကြံပေးကပြောပါရယ်ရိုဟင်ဂျာတွေရဲ့လုံခြုံရေးဘဝရည်တည်ရေးလူအခွင့်ရေးချိုးဖောက်ခံရမှုအတွက်တရားမျှတမှုရရှိနိုင်ရေးအမေရိကန်အပါအဝင်ကုလသမဂ္ဂနိုင်ငံတကာနဲ့သက်ဆိုင်တဲ့နိုင်ငံအာဏာပိုင်အဖွဲ့အစည်းတွေအနေနဲ့ဒီထပ်ပို့ပြီးလက်တွေ့ကြတဲ့ဆောင်ရွက်မှုတွေပို့တိုးလှုံ့ဆောင်ပေးပါလို့ NUG အကြံပေးအဖွဲ့ဝင်ရိုဟင်ဂျာအရေးလှုပ်ရှားသူဦးအောင်ကျော်မိုးကတောင်းဆိုလိုက်ပါတယ်။ဦးအောင်ကျော်မိုးကို VOA မြန်မာပိုင်းမတ်စုမွန်က Skype ကနေတစ်ဆင့်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကိုအောင်ကျော်မိုးရေမင်္ဂလာပါရှင်။ဒီအခုလိုမျိုးပေါ့နော် VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့မှဒီမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။ကျွန်မအဓိကမေးချင်တာကပြီးခဲ့တဲ့ဒီဇင်ဘာလ13ရက်နေ့တုန်းကဒီဘင်္ဂလားဒေ့ရှ်အစိုးရနဲ့ဒီဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီး UNHCR အဖွဲ့တွေပေါင်းပြီးတော့မှရိုဟင်ဂျာဒုက္ခသည်တွေရွှေ့ပြောင်းနေထိုင်ရေးအစီအစဉ်ပေါ့နော်အထူးသဖြင့်တော့အမေရိကန်ပြည်ထောင်စုကိုမှအခြေချနေထိုင်ရေးအတွက်စတင်လိုက်တယ်လို့ပြောတယ်ဆိုတော့ပထမဦးဆုံးအတော့အနေနဲ့ကတော့ဒီ10ခန်းလောက်ကိုစမယ်ပေါ့နော်ဆိုတော့လက်ရှိမှာကဒီဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာဒုက္ခသည်ဥယျာဉ်ကတသန်းနီးပါးလောက်ထိရှိနေပြီပေါ့နော်နောက်ပြီးတော့ရခိုင်ပြည်နယ်ထဲမှာလည်းကြံခဲ့နေသေးတယ်လုံခြုံရေးအတွက်အထူးစိုးရိမ်ရတဲ့ရိုဟင်ဂျာဒုက္ခသည်တွေရှိပါလေ။ဆိုတော့ဒီအစီအစဉ်နဲ့ပတ်သက်ပြီးတော့ဒီလက်ရှိခေါ်နေတဲ့ဒီအစီအစဉ်နဲ့ပတ်သက်ပြီးတော့ရှင်းဆက်ပြီးတော့မှဒီထက်ပိုပြီးတော့မှကူညီဆောင်ရွက်ပေးနိုင်တဲ့အနေအထားနောက်သူတို့အတွက်ဘယ်လိုများကြံခဲ့နေသေးတဲ့လူတွေအတွက်ကိုစဉ်းစားဆောင်ရွက်ပေးသင့်တာမျိုးရှိမလဲပေါ့နော်။အဲ့ဒီပေါ်မှာကောင်ကျော်မိုးရဲ့အမြင်သိချင်ပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်မင်္ဂလာပါဗျာ။ဒါကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကနေသူတို့ propose လုပ်တဲ့နိုင်ငံတကာက propose လုပ်တဲ့စုပြုချက်၃ချက်ပေါ့ဒီအဲ့ဒီအထက်မှာကတတိယနိုင်ငံကိုရှေ့ပြောင်းပေးတဲ့လုပ်ငန်းစဉ်ကတစ်ခုအနေနဲ့ပါတယ်ပေါ့ဒါပေမဲ့တန်းကျော်သောရိုဟင်ဂျာတွေကိုတတိယနိုင်ငံတနိုင်ငံကိုရှေ့ပြောင်းပေးဖို့ဆိုတာကလည်းတော်တော်ဟိုလက်တွေ့အရာကျွန်တော်တို့ကကြည့်မယ်ဆိုရှင်လက်တွေ့ကြတဲ့အရာမဟုတ်ဘူးလို့ကျွန်တော်တို့ကထင်မြင်ယူဆပြီးတယ်ဘာဖြစ်လို့လဲဆိုတဲ့အခါကျတော့လူကြီးပမာဏအဖြစ်ရန်များကြတယ်အဲ့တော့ရိုဟင်ဂျာတွေကိုယ်တိုင်ကဒီကိုယ်ပိုင်ဘာသာစကားကိုယ်ပိုင်ယဉ်ကျေးမှုကိုယ်ပိုင်အငွေနေတွေနဲ့ဒီရခိုင်ပြည်နယ်မှာရာဇဝတ်နေပေါင်းများများစွာနေထိုင်ခဲ့တဲ့အခါကျတော့ဒီဟာတွေကိုတတိယနိုင်ငံတစ်ခုကိုကျွန်တော်တို့ရွှေ့ပြောင်းခံရတယ်ဆိုလို့ရှိရင်ဘာသာစကားဒီရင်ကျိမိုးပိုင်းဆိုင်ရာဒီကိုပိုက်ပေါ်တောင်းလာလို့ကျွန်တော်တို့လည်းဆိုရင်လည်းဒုတိယချက်ကတော့ကျွန်တော်ပြောချင်တာကဘာလဲဆိုတဲ့အခါကျတော့ဒီ ဒုက္ခသစ္စာခန်းဒီမှာကျွန်တော်တို့1988 1990နှစ်တုန်းကထွက်ပြေးသွားပြီးခုလိုခဲ့တဲ့စေစွန်းနှစ်ပေါင်းတော်များစွာဒီမျိုးဆက်23ဆက်တိဒုက္ခသစ်ဖြစ်နေတဲ့လူတွေရှိတယ်ပေါ့နော်သူတို့ကတော့ဒီဒုက္ခသစ်များပြန်လေလက်ခံရေးစီစဉ်ရရဟိုအဲ့လိုကဆောင်ရွက်ခဲ့တာမှာဗမာပြည်ကိုပြန်သွားပြီးမရပြေဘူးပေါ့နော်အခုထိရှိနေတုန်းပါပဲဒီတတန်းနဲ့မှသူတို့လည်းပါတယ်ပေါ့နော်အဲ့တော့ဒီလူတွေကိုအဓိကကျွန်တော်တို့ကဟိုတို့အမေရိကန်ဆိုရခေါ်တဲ့နေရာမှာဒီလူတွေကိုအဓိကထားပြီးခေါ်တယ်ဒါအပြင်ဒုက္ခသစ်များဒီဒုက္ခသစ်ခံတဲ့မှာအဲ့လက်တော်လုံးညီရရန်စိုးရင်ရတဲ့ဟာတွေအခါရောက်တော့ကျွန်တော်တို့လည်းကြားရတဲ့ဟာတွေရှိတယ်ပေါ့နော်လူရည်ရည်လှူရှာသူတွေကိုအဲဒီပြစ်မှတ်ထားပြီးတော့တတ်ဖြတ်တာတွေတိကျတာတွေလုပ်တဲ့အခါကျတော့သူတို့ရဲ့မိသားစုတွေဝင်တွေကနေ့စဉ်နဲ့များဒီကြုံလေးရတဲ့ဒီအသက်နဲ့အသက်စင်ခေါခံရတဲ့ဟာပေါ့နော်စင်ခေါမှုတွေလည်းရင်ဆိုင်နေရတဲ့အခါကျတော့ကျွန်တော်တို့လေးလာပြီးတော့စုံစမ်းပြီးတော့ကတော့ဒီလူတွေကိုဒီကုလသမဂ္ဂဒီဒုက္ခသည်များဆိုင်ရာမှာမြေကြီးရုံရဲ့အစီအစဉ်နဲ့ဒီ transit camp လို့ခေါ်တဲ့ကြားစခန်းမှာသူတို့ထားထားပြီးတယ်ပေါ့နော်အဲ့ဒီကတချို့လူတွေလည်းကျွန်တော်တို့ကပါတယ်လို့သိရတယ်ပေါ့နော
်
ဒါကတော့လူတွေအထူးဆိုရင်ရတဲ့လူတွေကိုပြန်ခေါ်တဲ့သဘောပဲ
ဟုတ်ကဲ့ရှင်ဟုတ်ကဲ့လက်တလုံးဒီရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာဆိုရင်လေဒီကမ့်လီဒါတွေပေါ့နော်ဒီကမ့်တာဝန်ခံတွေအပါအဝင်အဲ့ဒီမှာရှိတဲ့ထင်ရှားတဲ့ဒီဘာသာရေးခေါင်းဆောင်တွေရိုဟင်ဂျာရေးလှုပ်ရှားနေတဲ့လူတွေအဲ့ဒီလူတွေရဲ့လုံခြုံရေးကလည်းတော်တော်လေးကိုစိုးရိမ်ရာဖြစ်တယ်ပေါ့နော်ဒီဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကလည်းပြောထားတယ်ဒီလိုမျိုးဒီလှုပ်ကြံမှုတွေတပ်ဖြတ်မှုတွေဖြစ်နေတယ်အလားတူပဲဒီရခိုင်မြောက်ပိုင်းမှာဆိုရင်လည်းအခုလက်ရှိရခိုင်လက်နက်ကင်တပ် AA နဲ့မြန်မာဒီစစ်ကောင်စီတပ်တွေကြားမှာဖြစ်တဲ့တိုက်ပွဲတွေထဲမှာမွတ်စလင်တို့ဒီရွာတွေမှာလည်းအများကြီးလုံခြုံရေးတွေဖြစ်နေတယ်ပေါ့ဆိုတော့နှစ်နေရာပေါ့နော်ဘင်္ဂလားဒေ့ရှ်နဲ့ရခိုင်မြောက်ပိုင်းမှာဆိုတော့လက်တလုံးသူတို့အတွက်လုံခြုံရေးအထူးစိုးရိမ်ရနေတဲ့အနေအထားပေါ်မှာရောဒီကောင်ကျော်မို့အနေနဲ့လက်ရှိတပ်ဆိုင်နဲ့တာဝန်ရှိတဲ့သူတွေအာဏာပိုင်တွေနောက်ပြီးတော့လုံခြုံရေးပိုင်းကတာဝန်ယူထားတဲ့သူတွေနောက်ကုလသမဂ္ဂနဲ့နိုင်ငံတကာပါအပါပေါ်တော့သူတို့ဘက်ကအထူးသဖြင့်ဒီရိုဟင်ဂျာဒုက္ခသည်တွေအတွက်လုံခြုံရေးပိုင်းဆိုင်ရာပို့ပြီးတော့မှထိထိရောက်ရောက်စောင့်ရှောက်ကာကွယ်ပေးနိုင်မှုဘလို့အစီအမံတွေကိုပို့တိုးပြီးလှုပ်ဆောင်ပေးစေချင်ပါသလဲပို့တိုးပြီးလှုပ်ပေးသင့်တယ်လို့ရောအကြံပေးချင်တာရှိပါလိမ့်ရှင
်အခုဟိုဘင်္ဂလားဒေ့ရှ်မှာတက်ခတ်နေရတဲ့ဒီနေ့စဉ်နဲ့များကျွန်တော်တို့ကကြားနေရတယ်ပေါ့နော်ဟိုလူတက်ခတ်ရတယ်ဒီလူတက်ခတ်ရတယ်ဒီထဲမှာခုနကမဆုံးပြောသလိုထင်ရှားတဲ့အဲ့ဒီဒီကောင်းဆောင်တွေပါတယ်လို့ဒီပါတယ်ကောင်းဆောင်တွေရက်ဖက်ကောင်းဆောင်တွေနိုင်ငံရေးပိုင်းဆိုင်ရာကောင်းဆောင်တွေလည်းအများကြီးပါတယ်ပေါ့နော်အဲဒီတော့ဒီလူတက်ဖြတ်ခြင်းရဲ့နောက်ကွေမှာနိုင်ငံရေးရရေချက်ကပါကောင်းပါလိမ့်မယ်ပါလို့လို့ဆိုတော့ဒီဒုက္ခသည်များဆိုင်ရာအရေးကိုဖြည့်ရှင်းဖို့ကြိုးစားဥဆောင်တဲ့လူတိုင်းလူလူတက်ခံရတဲ့အနေအထားရှိတယ်အဲ့တော့ဒီပြဿနာကိုမဖြည့်ရှင်းချင်တဲ့လူအုပ်စုတစုရဲ့ဒီလက်မဲ့ဆိုတာဒီမှာရှိတာကတော့လုံးဝသိကြတယ်ပေါ့နော်အဲ့ဒီအတွက်ဘင်္ဂလားဒေ့ရှ်အဲဒီဒုက္ခသည်များဆိုင်ရာစခန်းကလည်းကျွန်တော်တို့ကလည်းအချိန်မမနဲ့ရောက်ခဲ့တယောက်ခဲ့တယ်ကြည်လဲကြည်ခဲ့တယ်လူတွေနဲ့လည်းစကားပြောခဲ့တဲ့အခါကျတော့လူတွေပြည့်ကျက်နေပြီးတော့ဒီတင်းဒီအရန်ဟိုဟိုပါပေါ့နော်တိမ်နဲ့တိမ်ကြားမှာပေါ့နော်ဒီကန်ရှယ်တာတစ်ခုနဲ့တဘေလောက်တောင်မဟာဘူးပေါ့နော်အဲ့လိုခက်ခဲခက်ခဲရှင်တန်နေရတဲ့အခါကျတော့လုံခြုံရေးရဒီအထူးစီမံတွေလုပ်ဖို့လိုတယ်ဒီနေရာမှာအထူးသဖြင့်အရင်တုန်းကဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်စစ်တပ်ကိုသူတို့ကအဲ့ဒီမှာချထားပေးတဲ့အခါကျတော့လုံခြုံရေးရသူတို့ဒုက္ခသည်များကတော့တော်တော်လေးအဆင်ပြေတယ်လို့ပြောတယ်ပေါ့နော်နောက်ပိုင်းဒီစစ်တပ်ကိုသူတို့ကပြန်ရုပ်သိမ်းပြီးတော့ဒီရဲနေကြဆောင်ပုံစံမျိုးကိုသူတို့ကချပေးတဲ့အခါကျတော့လုံခြုံရေးကအရင်လူမနိုင်တော့ဘူးပေါ့နော်လူတတန်းကျော်လောက်ရှိတဲ့နေရာချင်းချင်းလေးထင်းမှာအဲဘာမစူပေါ့နော်မီးမရှိပါမရှိနဲ့အချိန်မရွေးဖြစ်သွားနိုင်တဲ့ဟာကတော့အမြဲတမ်းရှိတယ်အဲ့ဒီအတွက်ဒီလုံခြုံရေးဆိုင်ရာစီမံတွေလုပ်တဲ့နေရာမှာကျွန်တော်တို့ကတမယူကြပုံမှန်မဟုတ်တဲ့စဉ်းစားမှုတွေဒီနေရာမှာစဉ်းစားဖို့လိုတယ်အထူးသဖြင့် community policing ပေါ့နော်ဒီလူမှုအခြေပြုလုံခြုံရေးစီမံတွေလုပ်ဖို့လိုတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရပါဝင်ပေါ့နော်ဒီရက်ဖက်ဖွဲ့စည်းတွေဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ဒီကုလသမဂ္ဂဒီအဖွဲ့အစည်းတွေနဲ့ညှိနှိုင်းပြီးတော့ပုံမှန်ကောင်းမွန်တဲ့လုံခြုံရေးပိုင်းဆိုင်ရာစီမံတွေလုပ်ဖို့လိုကြီးမားတဲ့အန္တရာယ်အောက်မှာရှင်သန်နေရတာပေါ့နော်အဲ့တော့ဒါကိုထင်းထင်းသင်းသင်းတော့လုပ်ဖို့လိုတယ်လို့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဒါကတော့လုံခြုံရေးကိစ္စပေါ့နော်အဲ့တော့အခုမနေ့တုန်းကဒီဇင်ဘာလ14ရက်ကပေါ့နော်ထုတ်ပြန်တဲ့ဒီအမေရိကန်ပြည်ထောင်စုရဲ့ဘာသာရေးလွတ်လပ်ခွင့်ကော်မရှင်ကနေပြီးတော့မှ US CIRF ကနေပြီးတော့မှအမေရိကန်နိုင်ငံအရေးဝန်ကြီးဌာနကိုတိုက်တွန်းထားတဲ့ဟာရှိတယ်အဓိကကတော့ဘာသာရေးဆိုင်ရာလွတ်လပ်ခွင့်ပေါ့မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာနိုင်ငံတဝှမ်းမှာဒီလိုမျိုးဘာသာရေးအခွင့်အရေးချိုးဖောက်တာတွေရှိတယ်နောက်ဘာသာရေးနဲ့ဆိုင်ပြီးလူနည်းစုတွေပေါ်မှာချိုးဖောက်တာတွေရှိရယ်အဓိကသူတို့ highlight လုပ်ထားတဲ့အထက်မှာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာပြည်ရဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ဘာသာရေးဆိုင်ရာကိစ္စတွေလည်းပါတယ်ပေါ့ဆိုတော့ဒီလိုမျိုးဒီလိုဘာသာရေးလွတ်လပ်ခွင့်အခြေအနေကတော်တော်လေးကိုစိုးရွားနေတဲ့အနေအထားရှိတယ်အရင်တုန်းကလည်းဖြစ်တယ် အခုဆရာနာသိမ်းပြီးနောက်ပိုင်းမှာပို့ပြီးတော့ဖြစ်လာနေတယ်ဆိုတော့ဒီလိုအနေထားမျိုးအပေါ်မှာရောဒီအစီရင်ခံစာတွေကနေထုတ်ပြန်လာတဲ့ဒီအခြေအနေအနေထားတွေပေါ်မှာမူတည်ပြီးတော့ဒီလိုဘာသာရေးလွတ်လပ်ခွင့်ဆုံးရှုံးနေရတဲ့လူနည်းစုတွေအထူးသဖြင့်ဒီရိုဟင်ဂျာဒုက္ခသည်တွေအတွက်ပေါ့နော်ဘာတွေများအကာအကွယ်ပေးဖို့အဓိကအရေးတကြီးလိုအပ်နေတာရှိပါလဲလက်တလောအခြေအနေမှာဟုတ်
အဲ့တော့ရိုဟင်ဂျာဟိုဟာနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံယာယီဝန်ကြီးဌာနကတော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လေ့လာမိတဲ့လောက်ကတော့အနည်းငယ်စောင့်ကြည့်တဲ့ဒီမှာအနည်းငယ်တော်တော်လေးအနည်းငယ်စောင့်ကြည့်ရအဓိကတော့လူနည်းစုဘာသာဝင်တွေရဲ့ဘာသာရေးလွတ်လပ်ခွင့်တွေကိုသူတို့ကနေ့စဉ်သူတို့ဟိုဟာလုပ်တယ်ပေါ့နော်ဒီconference ညီလာခံပုံစံမျိုးလုပ်တဲ့ခါကျဒီထဲမှာနေတဲ့ highlight လုပ်တဲ့ဟိုဟာတဲမှာပါတယ်အဲဒီရိုဟင်ဂျာတွေကိုဘာသာရေးရဖြစ်နေတဲ့ထဲမှာဒါဟိုစနစ်တကျလှုပ်လာခဲ့တဲ့ထဲမှာဒါလည်းပါတယ်ပေါ့နော်90ကနေစပြီးတော့စနစ်တကျလှုပ်လာတာဒီနေ့ဒီအချိန်ထိပဲအဲ့တော့2020မှာကျတော့တခါအဆိုးအဝါဆုံးအမြင့်ဆုံးကိုရောက်သွားတယ်ဒီဘလီတွေကိုသွားကွင်းကရိုဟင်ဂျာတွေမှာမရှိဘူးအဲ့တော့ကိုယ့်ဥမာကိုပဲအခုဝတ်ပြူးဆူတောင်းတာတွေကတော့လှုပ်ရတာပေါ့နော
်ဟုတ်ကဲ
့ကတော့လက်တော့အချိန်နေပါခင်ဗျ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ဒီလိုလူခွေချုပ်ဖောက်မှုတွေဘာသာရေးဆိုင်ရာလွတ်လပ်ခွင့်ဆုံးရှုံးအောင်လုပ်နေတာတွေဒီနောက်ပြီးတော့အသက်အန္တရာယ်ပိုင်းဆိုင်ရာချင်းချောက်မှုတွေအပါအဝင်ဒီလူသားစုအတွက်ပေါ့နော်ဒီအန္တရာယ်ရှိလောက်တဲ့အထိဒီလိုမျိုးလူမျိုးတုံးတက်ဖြတ်မှုတွေအထိဆောင်ရွက်နေတဲ့ဟာမျိုးရှိပါတယ်ဆိုပြီးတော့မှဒီလိုမျိုးနိုင်ငံတကာအပါအဝင်ဒီလိုမျိုးကျမတို့ပြစ်မှုကျူးလွန်နေတဲ့လူတွေကိုလုံနိုင်မှုအတွက်တရားစွဲဆိုနေတဲ့အနေအထားလည်းရှိတယ်အခုထက်တည်းလည်းတရားရင်ဆိုင်ရတဲ့အနေအထားမှရှိတော့ဘလို့များပို့ပြီးတော့မှထိထိရောက်ရောက်ဒီလိုချိုးဖောက်မှုတွေလွတ်လပ်မှုတွေဆုံရှုံခဲ့ရတဲ့လူတွေအတွက်ကျွန်တော်တို့ဘာတွေများသူတို့အတွက်တရားမျှတမှုဆောင်ရွက်ပေးနိုင်တာမျိုးရှိမလဲနောက်ပြီးတော့ဒီ NGO ဂျာကာလာအမျိုးသားညီညွတ်ရေးဆွေးရအနေနဲ့ဘာတွေများကူညီဆောင်ရွက်ပေးနေတာမျိုးတွေရှိလဲဥဆောင်မှုဆောင်ရွက်ပေးနေတာမျိုးတွေရှိလဲ
ဒီတွင်မှာရှိတဲ့တရားစီရင်မှုစနစ်ကစစ်တပ်ကသူတို့ပြီးတဲ့အမေတိုင်ပဲလိုက်နာဆောင်ရွက်ရတဲ့အနေအထားရှိတဲ့အခါကျတော့ပြည်တွင်းကိုအခြေခံပြီးတရားမျှတမှုရှာဖို့လို့ဆိုတာကလက်တလောအနေထားမှာမလွယ်ဘူးအဲ့ဒီအတွက်ကျွန်တော်တို့အဓိကဆောင်ပေးပြီးလောက်ရမှာကတော့ဒီနိုင်ငံတကာတရားစီရင်မှုစနစ်အောက်မှာကျွန်တော်တို့ကတရားမျှတမှုကိုဘယ်လိုရှာဖွေပေးမလဲဒီရှာဖွေတဲ့နေရာမှာအဆိုးဝါးဆုံးခံရတဲ့လူရင်းကြီးပါဝင်ကျွန်တော်တို့နောက်ပိုင်းဒီပြည်သူတစ်ခုလုံးပြည်သူတနိုင်ငံလုံးကခံနေရတဲ့ဟာတွေကိုကျွန်တော်တို့ကကြည့်ဖို့လိုတာပေါ့အဲ့တော့ဒီတော်လင်ရေးကိုရှေ့ကိုသွားဖို့လိုတယ်တရားမျှတမှုကိုရွှင်ကြရပါဝင်တိုင်းသားတွေဒီမြန်မာပြည်သူတရက်လုံးကဒီတရားမျှတမှုကိုရအောင်ယူဖို့လိုတယ်ဒီနေရာမှာလှုပ်ဆောင်တဲ့နေရာမှာလည်းကျွန်တော်တို့ကအခက်အခဲပေါင်းဆင်ခင်မှုပေါင်းများများစွာရှိလိမ့်မယ်ဒါတွေကိုကျွန်တော်တို့ကဒီကြမ်းကြမ်းတမ်းခံနိုင်ပြီးတော့ပေါ့နော်ဒီတွင်စံတမှုတွေအစ်စ်တွင်လည်းကျွန်တော်တို့ကဆောင်ရွက်သွားဖို့လိုပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ခုလိုမျိုးပြပြဆုံဆုံဖြေပေးတဲ့အတွက်ကျေးဇူးတင်ပါတယ်နောက်ဆုံးအနေနဲ့ကျွန်တော်မေးချင်တဲ့ဟာကတော့ရိုဟင်ဂျာဒုက္ခသည်တွေပေါ့နော်ကမ်နေထဲမှာနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေနောက်မြန်မာနိုင်ငံထဲမှာနှစ်ရှည်လာများကန့်သက်ချုပ်ချယ်မှုတွေနဲ့ရှင်သန်နေထိုင်ခဲ့ရတဲ့ရိုဟင်ဂျာမွတ်စလင်တွေအပါအဝင်မြန်မာနိုင်ငံသူနိုင်ငံသားတွေအတွက်ပေါ့နော်ကုလသမဂ္ဂကအပါအဝင်အမေရိကန်ပြည်ထောင်စုနောက်နိုင်ငံတကာအဖွဲ့အစည်းနဲ့သက်ဆိုင်တဲ့သူတွေဘက်ကနေပြီးတော့အဓိကချက်ချင်းပေါ့နော်ဒီအရေးတကြီးဆောင်ရွက်ပေးဖို့အတွက်နောက်ဆုံးအနေနဲ့တိုက်တွန်းချင်တာပြောချင်တာဘာများရှိမလဲမသိဘူးရှင
်ဟုတ်ကဲ့အနာတိတ်မှုဖြစ်တဲ့အခါကျတော့နိုင်ငံတော်တိုင်းရင်းသားဒေသတွေမှာနေစီနေမြာလေရင်နဲ့ပုံကျဲနောက်ပြီးတော့ဒီငင်းငင်းချင်းစံတာပြတဲ့ဟာတွေကိုဒီရက်သားပြည်သူတွေကလေးတငယ်တွေအမျိုးသမီးတွေတော်တော်များများကျွန်တော်တို့ကသက်သက်တည်လိုက်ရတဲ့ဟာတွေရှိတယ်ဒါပေမဲ့နိုင်ငံတကာစီကကျွန်တော်တို့အနေနဲ့ဒီချုပ်ချတဲ့ကန်ခွက်တယ်ပေါ့နော်ဒီကပူတဲ့အကွန်ကြီးကိုကျွန်တော်တို့ကမရခဲ့အဲ့တော့အဲ့လိုအကွန်ကြီးမရပါနဲ့ဒီပမာပြည်သူတွေကပမာပြည်မှာရှိတဲ့ဒီလူမျိုးပေါင်းစုံဘာသာပေါင်းစုံနိုင်ငံသူနိုင်ငံသားတွေကလုံးဝရှုံးမပေးခဲ့ဘူးခုစီမှာရှိတဲ့အရင်မြစ်တွေတချို့ဆိုလို့ရှိရင်တဘောအလုံးတိဆောက်လာခဲ့တဲ့ဒီသူတို့ရဲ့ယာရုလေးကိုစွန့်ပစ်ပြီးတော့ CDM လောက်တာဒီပါလေးနောက်ပြီးတော့ဒီစသဖြင့်ပေါ့နော်အများကြီးပေးဆက်ပြီးတော့တက်တွေချွေးတွေပေးဆက်ပြီးတော့ဒီတော်လင်ရေးကိုဆက်ဇက်တိုက်သွားနေတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဒီအဲမာပြည်သူတွေကလည်းလူတွေပဲဖြစ်တယ်ပေါ့နော်အဲ့တော့လူတွေပဲဖြစ်တဲ့အခါကျတော့ယူကရိန်းလူနိုင်ငံလူကူရာကတော့ကျွန်တော်တို့ကရန်ဟိုဟာဖြစ်တယ်ပေါ့နော်ဂုံယူတယ်ကဘာလုံးကဝိုင်းဝန်းပြီးတော့ကြည်ပေးနေတယ်ဒါပေမဲ့မြန်မာနိုင်ငံဆိုတာကလည်းဒါတန်းငါးစီတော်လူတွေကလူလာတဲ့တရားမျှတမှုဒီမိုကရေစီဒီတက်ပို့ပြီးသူတို့ကတောင်းဆိုနေတာမဟုတ်အဲ့ဒီအတွက်ကဘာကြီးရဲ့နည်းနဲ့ဒါကိုပံပိုးကူညီဆောင်ရွက်ဖို့လိုတယ်လို့ပြောချင်တယ်ခင်ဗ
ျဟုတ်ကဲ့ရှင်ဟုတ်ကဲ့အခုလိုမျိုးဖြည့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ကောင်းကြော်မှုဟုတ်ကဲ့ VOA မြန်မာပိုင်းကိုအချိန်ပေးပြီးဖြည့်ပေးတဲ့အတွက
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်
မဆုမဆက်သွယ်မေးမြန်းခဲ့တာပါ။ဒေါက်တာရှင်တွေအနေနဲ့ကျမတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@vnews.com ကိုဖေးပို့နိုင်ပါတယ်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမှာတော့ဗိုလ်တော်ညာရင်တင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/VOA Burmese ဖြစ်ပါတယ်VOA အစီအစဉ်တွေကိုရေဒီယိုရုံးမှာတင်ဆက်ပေးနေရှင
်အမေရိကန်တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဗိုလ်တော်ညာရင်တင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေဖြစ်တဲ့ဒေါက်တာတန်စောရဲ့ကျန်းမာရေးခန္ဓာဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့ကိုရရန်နိုင်ရဲ့အားကစားအစီအစဉ်တွေကိုတင်ဆက်ပေးမှာပါဒါရီမတိုင်ခင်တော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်တစ်ခုကိုတင်ဆက်ပေးပါမယ်။စကိုင်းတိုင်းဒေသကြီးကဏီမြို့နယ်မှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီကလေကြောင်းသုံးစစ်စင်တာတွေလုပ်နေပါဗျ။စစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းစစ်စင်ရေးမှာဖမ်းဆီးခံရတဲ့ဒေသခံတချို့လည်းရှိနေပါဗျ။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုဝင်းခမောင်ကပြောပြပေးပါရှင်
။စကိုင်းတိုင်းဒေသကြီးကဏီမြို့နယ်ကကျေးရွာတွေမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်နေပြီးတော့ဒီကနေ့ဒီဇင်ဘာ22ရက်မနက် 7:00 နာရီကျော်မှာတော့စစ်ကောင်စီကလေကြောင်းကနေရဟတ်ယာဉ်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီဇင်ဘာ18ရက်ကစလို့စစ်ကောင်စီရဲ့ရင်တွေဟာမုံရွာကနေစကိုင်းတိုင်းထက်ပိုင်းကိုဆန်တက်လာပြီးကဏီမြို့နယ်ထဲမှာစီးရေလှုပ်ရှားနေတာဖြစ်ပါတယ်။ဒီဇင်ဘာ22ရက်မနက်ပိုင်းမှာတော့မုတ်ထောရွာအနီးနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီကလေကြောင်းကပစ်ခတ်တိုက်ခိုက်တာတွေလုပ်လာတယ်လို့ဒေသကာကွယ်ရေးဖွဲ့ဝင်တို့ကပြောပါတယ
်။မုတ်ထောနေရွာကျမ်းမှာစပြီးမနက်7:00နာရီလောက်လည်းတိုက်ပွဲဆက်လာလောလင်းကတပီးရော်လည်းတာဒီဖိုင်းနဲ့ပြစ်တာကနိုင်ဝတ်ကြည့်ကြလောက်ကိုကြာနိုင်ဝတ်55မိနစ်လောက်ကိုပြင်းတယ်အဲပတ်တိုင်းပြစ်တာပဲခြေရင်စစ်ချောင်းရောကုန်းရေချောင်းရောလည်းကျွန်တော်ဖွဲ့နေတိုက်ပွဲဖြစ်နေဟုတ်
တိုက်ပွဲပြင်းထန်တာကြောင့်နှစ်ဖက်အကြဆုံးရှိပြီးအတိအကျအရေးအတွက်မသိရသေးဘူးလို့ပြောပါတယ်မနေ့ကလေးကနေလယ်ပိုင်းထိတိုက်ပွဲတွေရှိနေပြီးဆက်ပြင်းထန်လာနိုင်တယ်လို့လက်ရှိစစ်ကောင်စီခြေရင်စစ်ချောင်းဟာမုတ်ထောအနောက်ရွာမှာတက်ဆွဲထားပါတယ်စစ်ကောင်စီရေရင်တွေစံတက်လာကလေးကချင်းတွင်းမြစ်ဘေးမှာရှိတဲ့ဒေသခံတွေဟာဘေးလွယာကိုတင်းချောင်နေတာပါတင်းချောင်ထွက်ပြေးစဉ်စစ်တပ်ကဖမ်းဆီးခံရသူတွေလည်းရှိတယ်လို့ဒေသခံတို့ကပြောပါတယ
်ဒေသခံတွေဖမ်းခံထားရရှိရလေအဲရတင်ကွာဟိုက3ယောက်ပါသွားတာပြန်မလို့သိဘူးမင်းကဖမ်းသွားတာ
စစ်ပေးလို့အောင်ပုံးချောင်နေကြတာ5ရက်လောက်ရှိနေပြီဖြစ်လို့စားတောက်ရေးအခက်အခဲတွေဖြစ်နေကြပါတယ်စကိုင်းတိုင်းတွင်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်နေတာမှစစ်ကောင်စီကမကြာခဏဆိုသလိုလေကြောင်းသုံးတိုက်ခိုက်လေရှိပါတယ်။အခုကဏ္ဍအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုထားခြင်းမရှိသေးပါဘူး
။ကဏ္ဍနယ်မြေရှင်းလင်းမှုမှာဒေသခံတို့ဖမ်းဆီးခံရတဲ့တရင်ကိုဝင်းခတ်မောင်ပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ပုဒ်ဖူးညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒေါက်တာတန့်စောရဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရအောင်ပါ။ဒီတစ်ပတ်မှာဘယ်အကြောင်းအရာကိုကျန်းမာရေးဗဟုသုတအနေနဲ့ပြောပြမလဲဆိုတာကြည့်ကြရမှာပါ။လေဖြတ်ယောဂဟာဖြစ်ပြီးဆိုတာနဲ့အများဆုံးတမ်းပြီးအသက်အန္တရာယ်အထိစိုးရိမ်စရာကောင်းတဲ့ယောဂအခြေအနေဖြစ်ပါတယ်။ဒီလိုလေဖြတ်တော့မယ်ဆိုရင်အဲ့ဒီဝေဒနာရှင်မှာရှေးပြေးယောဂလက္ခဏာတွေပြတတ်ပါတယ်။ဒီလိုလက္ခဏာတွေကိုသိထားတဲ့ဆိုရင်တော့မပေါ်စားပဲဆရာဝန်နဲ့အမြန်ဆုံးပြသဖို့လိုတာပါ။ဒီတစ်ပတ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောမင်းမြတ်တင်ပြထားတာနားဆင်ပါရှင်။
လေဖြတ်ယောဂဖြစ်တော့မယ်ဆိုရင်တခါတရံမှာရှေပြေးလက္ခဏာတွေကိုတွေ့မြင်ရလေးရှိပါတယ်။လေဖြတ်ယောဂရဲ့ရှေပြေးလက္ခဏာတွေကိုသိရှိထားပြီးလေဖြတ်နိုင်တယ်လို့တင်ပြရှိတာနဲ့ကုသမှုတွေကိုအမြန်ဆုံးခံယူပေးခဲ့မယ်ဆိုရင်လေဖြတ်ယောဂကြောင့်အသက်ဆုံးရှုံးတာနဲ့နောက်ဆက်တွဲဆူကျိုးဖြစ်ပေါ်ခံစားရတာတွေကိုယုံနဲ့ကြဆင်းစေမှာဖြစ်ပါတယ်။လေဖြတ်ယောဂရဲ့ရှေပြေးလက္ခဏာတွေအကြောင်းကိုအရှတဝင်စီယုံမှ CEO ဖြစ်သူဒေါက်တာဦးကျော်စင်တန်ကအခုလိုပြောပါတယ်
။ခါခွန်ကြီးကကုသရင်းနဲ့ပို့ပြီးတော့အကျိုးရှိတယ်တန်ဖိုးရှိတယ်လို့ဒါကတော့လူတိုင်းသိရှိကြပါတယ်။သို့တော်လည်းလူရဘောနော်တချို့ကြတော့လေဖြစ်မှာပဲတိတဲ့ဟာလေးရတော့ရှိတာပေါ့ဒါတော့တယောက်တယောက်မတူဘူးပေါ့လေအဲ့တော့ဆရာအနေနဲ့ပြောမှဆိုရင်ဒါလည်းဆရာတို့တတ်မှတ်တာမဟုတ်ပေါ့ကမ္ဘာကျမရဲ့ဖွဲကတတ်မှတ်ဆိုရင်တော့ဆရာတို့ B first ဆိုတဲ့ဟာလေးပေါ့ B ဆိုတဲ့နေရာမှာတော့ဆရာတို့ balance ပေါ့လူတယောက်ကနေစင်နေမြကိုယ့်ရဲ့လုပ်ငန်းတာဝန်လုပ်ငန်းကိုင်တာတွေအဆောင်သားတွေကိုလုပ်နေရင်းနဲ့ကိုယ့်ရဲ့ position ပေါ့နော်ကိုယ့်ရဲ့အနေထားတစုံတစ်ခုသောချွင်းချက်အားနည်းချက်ရှိပြီး balancing လို့ခေါ်တာပေါ့ဟန်ချက်ညီတဲ့ဟာနဲ့ချွတ်နင်းလေးလွဲနေပြီဆိုလို့ရှိရင်ဆရာတို့ကတတိထားလို့ရပါတယ်ဒီဖြစ်ခန့်ရဲ့ရှင်ပြေးနမိတ်အရေးရောင်လို့ဆရာတို့ပြောလို့ရပါတယ်နောက်တစ်ခုက eye movement ပေါ့နော်မျက်လုံးကအကြည့်တွေက ပုံမှန်မဟုတ်တော့ဘူးဘွာတလူလူဆရာလည်းဘလို့ပြောမှာဘွာတလူလူနည်းနည်းပြတလူလူเนาะအဲ့တော့နောက်တစ်ခုကလည်းတချို့ချို့ရှင်เนาะဒီမှန်ခွဲစားလေးတွေမြင်ရတလူလူအဲ့မျိုးတော့အိုင်းနဲ့ပတ်သက်တဲ့အမြင်အာရုံမှာချွင်းချက်တစ်ခုရှိပြီဆိုလို့ရှင်လည်းဖြစ်တဲ့เนาะရှေးဟိုပေါ့เนาะဒီနမိတ်အနေနဲ့တက်မှတ်လို့ရပါတယ်နောက်တစ်ခုကတော့ fast ပေါ့เนาะ fast face ပေါ့เนาะ fast ရဲ့ face ပေါ့ face ဆိုတာမျက်နှာရဲ့အနေထားကเนาะအာနေသွားပြီဒီမြင်နာမှာကျင်းတလို့ထုံကျင်းတလို့လို့เนาะရွဲတလို့လို့တမျိုးအားမရှိသူခံစားမှုမျက်နှာရဲ့ကြက်သားတွေမှာတခုခုဖြစ်လာပြီဆိုရှင်လည်းဆရာတို့ကရှေးပြီးလက္ခဏာဖြစ်ဆရာတို့တက်မှတ်လို့ရပါတယ်เนาะ A ကတော့ arm ပေါ့เนาะ arm ဆိုတော့ခန္ဓာကိုယ်မှာရှိတဲ့ leg ပေါ့เนาะ leg ဒီရှိတော့ leg ဒီပေါ့ leg ဒီကနေပြီးတော့တမျိုးကြီးပဲဒီဘက်နဲ့ညာဘက်နဲ့မတူတော့ဘူးเนาะညာဘက်ကအားနည်းတလို့လို့ထုံတလို့လို့ကျင်းတလို့လို့ဆက်တဲ့ဖြစ်တော့ထူးခြားမှု꽌ပြားတဲ့ဘယ်နဲ့ညာနဲ့꽌ပြားမှုတခုခုဖြစ်ပြီးတောင်းရှင်ငကူမင်းကပုံစံနဲ့တခုခုထူးခြားနေပြီဆိုရင်ဒါလဲဒီဖြစ်ချင်းရဲ့ရှိပြလက္ခဏာလေးနဲ့လည်းဆရာတို့ဒါတော့သတ်မှတ်လို့ရပါတယ်เนาะနောက်တစ်ခုတော့ S ပေါ့เนาะ S ဆိုတော့ဆရာတို့ speech ပေါ့စကားပြောတဲ့အခါမှာစကားပြောတဲ့ခါကပုံမှန်မဟုတ်တော့ဘူးတချို့ဆိုရင်စကားပြောတာပုံမှန်ကနေပြီးတော့ငေးဝါးတာလေးဝါးတာဝါးဝါးတာဒါမှလည်းသူများကိုတခါတိုင်းကိုနဲ့ယင်းနီးနဲ့မိသားစုတငယ်ချင်းတွေကနေသူရဲ့ပြောတဲ့ဟာလေးကိုတော်တော်လေးနားဆိုင်အာယုံဆိုင်ပြီးတော့မှနော်နားထောင်ရတဲ့ဆိုတဲ့ဒီပြောကြားချက် speech မှာတခုခုများအားနည်းပြီးယိုယင်းပြီးဒါမှလည်းတခုခုပေါ့မပြောနိုင်တော့ဆက်တဲ့ဖြစ်တော့ဒီ speech နဲ့ပတ်သက်လို့နော်ကွယ်လွန်းမှုတွေရှိလာပြီဆိုရှင်လည်းဒါနေဖြစ်ချင်းရဲ့နမိတ်တစ်ခုအနေနဲ့လည်းဆက်လို့တတ်မှတ်လို့ရပါတယ်အဲ့ချိန်ကြောက်ရှင် time ဆိုတဲ့ဟာတော့အချိန်မီဆရာခုနပြောတော့တဲ့အချိန်မီပြည်များအစဉ်ပြေလို့ရှင်ဒါမယ်ဆိုရင်ဆေးသွင်းလို့ရမယ်ဆိုလို့ရှင်တော့နော်ဆရာတို့ဒီလေးဖြစ်တဲ့လူနာတယောက်ရဲ့ကောင်းကျိုးတွေကအများကြီးရရှိသွားနိုင်ပါတယ်လို့ထင်ပါတယ်
လေဖြတ်ရောင်းကဖြစ်နိုင်တဲ့အကြောင်းအရာတွေထဲမှာတချို့အကြောင်းအရာတွေဟာပြုပြင်ပြောင်းလဲလို့မရပါဘူး။အစားအသောက်နေထိုင်တဲ့ပတ်သက်တဲ့အကြောင်းအရာတွေကတော့ပြုပြင်ပြောင်းလဲပြီးကြိုတင်ကာကွယ်ထားလို့ရပါတယ်။လေဖြတ်ရောင်းကဖြစ်နိုင်ချေရော့ကြအောင်လိုက်နာလှုပ်ဆောင်တဲ့ဆောင်ရွက်ဆောင်ရွက်တွေအကြောင်းကိုဒေါက်တာဦးကျော်စင်တန်းကအခုလိုရှင်းပြပါတယ်
။တချို့ဟာတွေကကိုကကာကွယ်လို့မရပါဘူး။ကိုအတိအကျနဲ့ထိန်းလို့ရတဲ့ဟာကတော့နံပါတ်1အချက်ပေါ့နော်။တော့အချိုတွေအစီစိတ်နေလျှော့စားမယ်။နောက်တော့အငန်နေလျှော့စားမယ်။နောက်တစ်ခုကတော့ကိုယ့်ရဲ့လုံးတော့ကိုယ့်ရဲ့lifestyle ပေါ်တာပေါ့ကိုယ့်ရဲ့နေ့စဉ်လုပ်ငန်းမှာငြိမ်နေတာမလုပ်ဘဲနဲ့လှုပ်ရှားမှုတွေကိုလုပ်ကင်လုပ်ထိုက်တာလုပ်မယ်လှုပ်ခဏကိုယ့်ရဲ့လှုပ်ရှားမှုလုပ်မယ်နောက်တော့အေးဝါးဝါအိမ်မယ်နောက်တော့နောက်တစ်ခုကတော့နောက်ဆုံးတစ်ခုကတော့ stress ပေါ့နော် stress ဆိုတာကတော့ဆရာတို့စိတ်ဖိစီးမှုပေါ့လူတိုင်းကတော့စိတ်ဖိစီးမှုတော့ရှိကြလာပဲသို့တော်လဲစိတ်ဖိစီးမှုကနေပြီးတော့မိမိရဲ့ခန္ဓာကိုယ်စမ်းမာရေးထိခိုက်တဲ့အထိနော်မဖြစ်အောင်အတိညာနဲ့ဆင်ရင်သားစီးနိုင်မယ်ဆိုရင်တော့เนาะအခုနပြောတဲ့ဇာဆိုတော့ဟိုလေးဒီလိုမျိုးလုပ်ရင်လေလုံးဝမဖြစ်ဘူးလားဆိုရင်တော့ဆရာမှားပါတယ်တော့သို့တော်လည်းဖြစ်နိုင်ရည်ဒီနေွားမယ
်လေဖြတ်တာကိုစောစောတည်ပြီးကုသမှုတွေကိုအမြန်ဆုံးခံယူနိုင်မှုအတွက်လေဖြတ်ယောဂရဲ့ရှိပြေးလက္ခဏာတွေအကြောင်းကိုတင်ပြပြလိုက်တာဖြစ်ပါတယ်ကျေးဇူးတင်ပါတယ
်ဒေါက်တာတက်ဇော်တင်ဆက်ပေးခဲ့တဲ့လူလူနဲ့ကြမ်းမာရေးအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုဆက်ပြီးကိုရနိုင်ရဲ့အားကစားကဏ္ဍကိုမထုတ်လွှင့်ပေးခင်မှာဦးကျော်စန်းသားရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်2023ဩဂတ်လမှာစစ်ကောင်စီကကျင်းပပေးလာပွဲရှိတဲ့အထွေထွေရွေးကောက်ပွဲရဲ့တကယ်ရည်ရွယ်ချက်ကဘာပါလဲစစ်ကောင်စီဆက်လက်အာဏာကြီးစိုးရိမ်တာဖြစ်တယ်လို့တချို့ကယူဆနေကြသလိုစစ်ကောင်စီရဲ့ငြိမ်းချမ်းရေးကမ်းလှမ်းချက်ကိုအလေးထားလက်ခံဆွေးနွေးသူတချို့လည်းရှိနေပါတယ်ယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲတကယ်ဖြစ်လာနိုင်ပါသလားတိုင်းရင်းသားတွေနဲ့ Federal အိမ်မက်အကောင့်ထဲပေါ်ဖို့လမ်းစာတွေ့နိုင်ပါသလားဆိုတာကိုမြန်မာအရေးသုံးသပ်သူဦးရထွန်းနဲ့ဦးကျော်စန်းသားဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဦးရထွန်းခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးချင်တာကတော့မြန်မာနိုင်ငံမှာစစ်ကောင်စီကကျင်းပပြီးမယ်ဆိုတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပါတယ်ရွေးကောက်ပွဲအလားအလာပေါ့ဗျာတကယ်တော့စစ်ကောင်စီအဖို့ပေါ့လေနှစ်နှစ်ရှိခဲ့ပြီပေါ့သူတို့ကိုယ်ကရ2010ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်2023ဩဂတ်လတည်းလုံပြီးတော့လဲသူတို့အချင်းဆွဲနေလို့မရတော့ဘူးထင်တယ်ဗျာသူဆိုတော့တချို့အသုံးသက်ကြရဲ့ဒီရွေးကောက်ပွဲကသူတို့ရဲ့စိတ်အရေးကြီးတယ်သူတို့စစ်ကောင်စီရဲ့စစ်တပ်ရဲ့အာဏာကြီးဆိုရေးတကြွတွင်းဖြစ်အောင်ပေါ်လေတာဥပဒေနဲ့ညီညွတ်အောင်လူဖို့အတွက်ဖြစ်မနေလောက်ရမယ့်ကိစ္စလို့သုံးသက်ကြပါတယ်ဦးရထွန်းနဲ့ဆက်ပြီးသုံးသက်ပါအောင်အဲ့ဒီကြောင့်ဟုတ
်ကဲ့ကျွန်တော်တို့လည်းအဲ့ဒီလိုပဲအဲမြင်ပါတယ်ဗျာအကြောင်းတော့ဆိုတော့သူတို့ကအာဏာယူလိုက်ရတာနဲ့ပတ်သက်ပြီးရင်၂၀၁၈ ရှေ့အခြေခံဥပဒေအရပဲယူတာဖြစ်ပါတယ်ဆိုတာကိုသူတို့ပြောလဲပြောတယ်အနိုင်ဆုံးကျင့်သုံးတာပေါ့နော်ကျင့်သုံးတဲ့အခါကျတော့တာဝန်ယူထားတဲ့အချိန်ကာလအခြေခံဥပဒေမှာပေးထားတာကပထမတစ်နှစ်နောက်6လ6လတက်တန်းတိုးနိုင်လေဆိုပြီးတော့နှစ်နှစ်ပဲအလုံးစုံပေးထားလေတော့အဲ့နှစ်နှစ်ကုန်ဆုံးတဲ့အခါမှာသူကသွတ်တော်မရှိဘူးဆိုရင်ရက်ကောက်ပွဲတွေကျင်းပပေးရမယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါအခြေခံဥပဒေမှာပြန်ထန်ထားတာဖြစ်တယ်ဒါကြောင့်မလို့သူတို့အနေနဲ့တော့တန့်တယ်များဒီရက်ကောက်ပွဲကိုဟိုကြည့်အောင်လုပ်မှာပေါ့နော
် August မှာလုပ်မယ်ဆိုတော့အချိန်စိတ်မကြံတော့ဘူးဆိုတော့သူတို့လုပ်နိုင်မဲ့အချိန်တွေရောမြင်ပါသလားတန်းကြည့်ချင်တယ်အကျံပြင်းကြည့်မယ်ဆိုရင
်လုံနိုင်မဲ့အခြေအနေဆိုတော့နှစ်ပိုင်းခွဲပြောရမှာပေါ့နော်တစ်ပိုင်းကတော့ရွေးကောက်ပွဲကော်မရှင်ကအဲမဲယုံနေအတွက်လိုအပ်တဲ့ပစ္စည်းတွေနောက်သင်းရင်းစရာတွေပြုစုတာစသဖြင့်ပေါ့နော်နောက်တစ်ခါရွေးကောက်ပွဲစနစ်ကိုလည်းအဲတရားစနစ်ကိုပြောင်းမယ်ဆိုတော့အဲ့ဒါတွေကိုတော့ရွေးကောက်ပွဲကော်မရှင်ကလုပ်နေတဲ့တည်င်းတွေကြားနေရပါတယ်ဗျအဲလည်းဒီအခြေအနေဒီနိုင်ငံရေးပါတီတက်ကနေပြီးတော့ဒီစီလုံးရေးဆင်းနိုင်တဲ့အခြေအနေရွေးကောက်ပွဲမှာအာကျွန်တော်တို့မဲထဲဖို့အတွက်နိုင်ငံရေးပါတီတွေအသုံးချနိုင်မှုအခြေအနေကတော့အခုတက်ချင်းဒီအခြေအနေပေးတယ်လို့ကောင်းတယ်လို့မမြင်ရဘူးပေါ့
ဟုတ်ကဲ့ဟဲ့ဆိုတော့နောက်တစ်ခုကနင်းညာရေးအခြေအနေဒီကနေ့ပဲကျွန်တော်သတင်းကြားပါရဲဖတ်ကမ်းမှာသွားပြီးတော့လေချောင်းကတိုက်ခတ်လိုက်တဲ့တွေ့ရလူတော်များများစီတဲ့အရာသားတွေအမှုပညာရှင်တွေတော့စီတယ်ဆိုတော့ဒီကိစ္စငင်းငန်းရေးအတွက်အလားအလားစိတ်အလံဝေးသွားမယ်ထင်ပါတယ်တကယ်လည်းသူတို့ရဲ့ယုံကြည်မှုတည်ဆောက်ရမှာပေါ့လေတကယ်တော့ဒီချိန်မှာဆိုတော့ရခိုင်မှာလည်းအေးအေးနဲ့ဖြစ်နေတဲ့အုတ်ကင်းတောင်ပိုင်းမှာလည်းပဲ KNU အပါအဝင်အဖွဲ့အစည်းတွေတိုက်ပွဲတွေဖြစ်နေဆိုတော့အဲ့ဒီလိုငင်းငန်းရေးအခြေအနေတိုင်းရင်းသားအင်အားစုတွေရဲ့ပူပေါင်းပါဝင်လှိုင်မဲ့အခြေအနေတော့ရှိပါရဲ့လားစစ်ကောင်စီအကြီးအကဲကတော့သူတို့ဖွဲ့စည်းပုံကိုပြင်ဆင်ပြီးတော့တိုင်းရင်းသားတွေအကြိုက်လုပေးမယ်ပါညာပြောနေတာပဲ
ဟုတ်ကဲ့ဒီအခုနောက်ဆုံးဒီလေတောင်းကနေဘုံကျဲတိုက်ခတ်လိုက်တဲ့နေရာနဲ့အဖွဲ့အစည်းကတော့ဟိုဒီစစ်ကောင်စီကအာဏာယူလိုက်ပြီးကြတဲ့စစ်ကောင်စီကိုတက်တက်ကြွကြွဆန့်ကျင်တိုက်ခိုက်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ထဲမှာပါလာပေါ့နော် KIA KNU နောက်ကတရားပြည်နယ်ကနော်နောက်ကချင်းပြည်နယ်ကဒီလေးနေရာကတော့တောက်လျှောက်ကသူတို့နဲ့စစ်နေပြန်ဖြစ်နေတဲ့နေရာတွေပေါ့ဆိုတော့အခုဒီလိုလုံးလိုက်တဲ့အတွက်ကြောင့်မလို့အဲ့ဒီမြောက်ပိုင်းဒေသကတော့အခြေအနေတွေကပုံပြီးတော့စေးရကျင်းပါလာနိုင်တယ်ပြည်သူလူထုလည်းပုံပြီးတော့အဲဒုက္ခရောက်ရင်းစားရင်ဖြစ်ကြမဲ့အနေအထားတွေ့ရပါတယ်ဗျဒီရွတ်တော့ပွဲအတွက်ဆိုလို့ရှိရင်လည်းပြည်အောင်ရင်ချင်းဖို့လို့လွတ်လပ်စွာမဲပေးပိုင်ခွင့်ရှိဖို့လို့ဆိုတဲ့ဟာလည်းအခြေအနေလည်းပုံပြီးတော့ဝေးသွားတယ်လို့မြင်ပါတယ်ဗျ
အဲ့ဒါပူကြီးရတိုင်းသားတွေရဲ့ယုံကြည်မှုပေါ့သူတို့လုပ်ပေးမယ်ဆိုရဲစစ်ကောင်စီရဲ့ဂတိစကားအပေါ်မှာဖွဲ့စည်းပုံကိုပြင်ပြီးတော့တိုင်းသားတွေအခွင့်အရေးဘာညာပေးရမယ်ဆိုတာနဲ့လက်တွေ့ဖြစ်နေတာနဲ့ရောသိအလန်းกว่าမလို့လားတိုင်းသားတွေကအဲ့သူတို့အပေါ်မှာယုံကြည်မှုရဖို့ပူပြီးအလန်းမဝေးနိုင်ဘူးလားခင်ဗျာကျွန်တော်စဉ်းစားမိရည်တခုလဲ
လက်ဖက်စလုံးမှာတော့ပြောကြရတယ်တော့ရှိတာပေါ့လေတပ်တက်ကတော့သူတို့ဒီအာဏာထိန်းလိုက်ပြီးတဲ့နောက်ပိုင်းမှာတည်းကတောက်လျှောက်ငင်းငယ်ရေးခေါ်ထားတာပေါ့နော်ငင်းငယ်ရေးမလာဘဲနဲ့တပ်ကိုစပြီးတော့အဲတိုက်ခိုက်တဲ့အဆဲမှာတော့အဲ့ဒီ KIA တို့ဒီ AA တို့အဲ KNU တို့ပါတာပေါ့နော်ဆိုတဲ့အခါကျတော့ဒါကတော့ငင်းငယ်ရေးအမြင်ပေါ်ကနေပြီးတော့ကြည့်မယ်ဆိုလို့ရှိရင်တော့အခုတပ်ကတိုက်ခိုက်လိုက်တဲ့ဥစ္စာကသူတို့ကစတင်တိုက်ခိုက်တာတော့မဟုတ်ဘူးငင်းငယ်ရေးခေါ်တဲ့အချိန်မှာမလာကြတာပေါ့နော်မလာကြတော့ပြောချင်တာဆိုနေရာရေးခေါ်နေတာကိုမယုံကြည်ဘူးလို့ဆိုတဲ့အခြေအနေကအဲ့ဒီအဖွဲ့အစည်းတွေနေလဲကတော့အင်းကလေးကကြည့်ပြီးသားလို့ပြောရမှာပေါ့နော်အဲ့တော့ပို့ပြီးတော့တကောင်နဲ့တော့ညင်မနဲ့တော့ဘူးပေါ့နော်သူတို့အဖွဲ့တွေဒီဖွဲ့တွေအဲ့အမြင်နဲ့ပြောရမယ်ဆိုရင်တော့ခြားတိုင်းသားနဲ့တကိုင်အဖွဲ့အစည်းတွေတက်ကတော့တိတ်မထူးလို့ထင်ပါတယ်သူတို့ဒီဆွေးနွေးပွဲတွေလာတက်ကြတယ်အဲ့သူတို့တချို့သဘောတူရက်တွေရကြတယ်မျောလင်းချက်တွေလည်းပေးတယ်ပေါ့နော်အဲဖွဲ့စည်းပုံအခြေခံဥပဒေမှာလည်းအဲဘလို့ညာလို့ပြင်တယ်ဆိုတာမျိုးလဲအဲနာဇာကဥက္ခပြောထားတာတွေရှိတော့အဲအဲ့ဒီဟာတော့သူတို့မျောလင်းချက်တစုံတရာထားကောင်းထားနိုင်တာပေါ့ကဲ
မြန်မာနိုင်ငံမှာတိုင်းရင်းသားတွေနဲ့ယုံကြည်မှုကိုမတီးဆောက်နိုင်ခဲ့လို့သာလွတ်လပ်ရေးရပြီးကြတယ်ဖြစ်လာခဲ့တဲ့ပြည်တွင်းစရာအခုထိဆက်ဖြစ်နေတာပဲဗျဆိုတော့လူနှစ်ပေါင်းများစွာဖြစ်လာခဲ့တဲ့ တင်းညာရင်မတီဆောက်နိုင်တဲ့ကိစ္စဟာစစ်ကောင်စီကအာဏာသိမ်းထားတယ်နောက်ပြီးတော့တိုင်းပြည်ချင်းကလည်းသိစုပူနေတယ်တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြစ်ခတ်တတ်ဖြတ်တာလည်းများနေဆိုတော့ဒီအချိန်မှာဖွဲ့စည်းပုံကိုပြင်ပေးပါမယ်ဆိုတဲ့စကားဒီနှစ်ပေါင်းများစွာရှိလာခဲ့တဲ့မယုံကြည်မှုကိုပြက်ပြယ်ပြီးတော့ယုံကြည်မှုဖြစ်လာနိုင်မလားကျွန်တော်ကအဲ့ဒါစံစရာရှိရပါဗျာဒီက
အခုသူပြောလိုက်တဲ့အချက်ပေါ့နော်မျိုးသားတွတ်တော်မှာသဘောထားကွဲလွဲမှုရှိတဲ့အခါမှာပြောင်စုတွတ်တော်မှာပဲသွားပြီးတော့လက်ပြထုတ်ပြကြရတဲ့အခါမှာလူများတဲ့ပြည်သူ့တွတ်တော်ရဲ့အဆိုပြုချက်တွေပြည်သူ့တွတ်တော်ရဲ့ပြင်ဆင်ချက်တွေကပဲအနိုင်ရမှာပေါ့ဆိုတဲ့အတွက်ကြောင့်ဒီဥပဒေပြည့်ွက်အာဏာတွေကိုလည်းပြင်ဆင်ပေးဖို့လိုတယ်စသဖြင့်ပေါ့လေဒီလိုပြောတဲ့ဥစ္စာကရေဘူးရအားဖြင့်တော့ဒါကဖက်ဒရယ်စနစ်ကိုလိုလားလို့ဖက်ဒရယ်စနစ်မှာတွတ်တော်နေရထားရှိတဲ့သဘောတရားကိုနားလည်လို့ဒါပြင်သစ်မယ်ဆိုတဲ့သဘောပေါ့နော်အဲ့လိုသဘောတော့ဆောင်းပါတယ်ဒီကာဝေးဦးစီးချုပ်အနေနဲ့ကဖက်ဒရယ်စနစ်ကိုနားလည်တယ်ဆိုတဲ့သဘောသူပြောသွားတဲ့သဘောလောက်ဆိုရင်တော့ဆုံးပေါ့လေတွတ်တော်တကယ်တမ်းကကြတော့ကျွန်တော်တို့ရည်ရွယ်ချက်ကအတိုင်းအတာဖြစ်လို့ညီညွတ်ရေးအတွက်ဆိုလို့ရှိရင်တော့ဒီတမကပို့ပြီးတော့စဉ်းစားဖို့ပြင်ဆင်ဖို့လိုပါသေးတယ်ခင်ဗျာ
ခုဆိုရင်တဟာပြည်ထောင်စုကိုတကယ်ဖက်ဒရေးရှင်းတည်ထောင်ဖို့အမှန်တကယ်နိုင်ငံရေးဆန္ဒတည်အောင်ရှိမယ်အဲ့ဒီဆန္ဒတွေသူတို့အနာဆက်လက်တည်မြဲဖြစ်မယ်အချိန်တွေကတော့တကယ်မပြေးသေးဘူးဆိုရင်တော့မှန်မလားရတန်ပြားရှိစရာဖြစ်တာပေါ့လေအဲ့
အချိန်တွေကပြောရတော့ခက်တာပေါ့နော်တခုကတော့ဖက်ဒရယ်စနစ်ကိုပြပြဝဝနားလည်သဘောပေါက်တဲ့အနေနဲ့မရှိသေးဘူးအခုလက်ရှိ2008ကိုပဲသူကအထက်တွဲပုံစံရေးဆွဲထားတယ်အပြည်နယ်တွေကိုလည်းသူ့ရဲ့ဥပပြုတဲ့တွတ်တော်တွေနဲ့သူ့အစိုးရတွေနဲ့ပေးထားတာပဲအဲဆိုပြီးတော့အဲ့ဒီပုံစံကနေပြီးတော့မှဒီဥပပြုပွဲအာဏာတွေတိုးပေးတာတို့အဲနောက်တစ်ခါသူ့ဒေသကိုသူအုပ်ချုပ်မဲ့အစိုးရနဲ့ဝန်ကြီးချုပ်ကိုသူ့တွတ်တော်ကိုပေးအပ်တာတို့စတဲ့ဟာလေးပြင်လိုက်ရုံနဲ့ဖက်ဒရယ်စနစ်ရသွားလိမ့်မယ်လို့နည်းနည်းပတ်ပတ်ပြင်ရုံလောက်နဲ့အဲ့လိုဖြစ်နေရဆိုရင်တော့ဟိုလိုချင်တဲ့ငင်းညာရေးပေါ့နော်ငင်းညာရေးရတော့မရနိုင်ဘူးဟုတ်တယ
်နောက်ပြီးတော့သူတို့ဘက်ကငင်းညာရေးခေါ်တာကိုလက်မခံဘူးဟိုဘက်ကလည်းတိုက်ဒီဘက်ကလည်းတိုက်ဖြစ်နေတယ်အချိန်ရဆိုတော့သူတို့အမသိမ့်ပြီးကြာခေါ်လာခဲ့တဲ့ငင်းညာရေးကိုရောဘလောက်ယုံကြည်လက်ခံနိုင်ရရှိတယ်လဲတကယ်တမ်းပြည်ထောင်စုကိုဖက်ဒရယ်စစ်ဖြစ်စေချင်လို့လုပ်မယ်ဆိုလို့ရှိရင် credibility ရှိရအစိုးရပေါ့လေဟိုတုန်းကပြည်ထောင်စုဒီမိုကရေစီအစိုးရတို့ဘာလို့တော့မှဒီလိုလုပ်ဖို့အဆင်မပြေခဲ့ဘူးအခုကတော့သူတို့ခေါ်တာကိုအစကတည်းကလက်မခံခဲ့ဘူးဆိုတာနဲ့ပတ်သက်လို့ကောလက်ခံလောက်တဲ့အချိန်တော့ရှိခဲ့လို့လားသူတို့ခေါ်တာ
အဲဒီကတော့ကျွန်တော်တို့အပိုင်းလိုက်ခွဲပြောရင်တော့ကောင်းလိမ့်မယ်ဖြစ်နေဘူးတိမ့်စိန်အစိုးရ2010ကစပြီးတော့ဒီငင်းရေးခေါ်လိုက်ပြီးတဲ့နောက်ပိုင်းမှာဒီတိုင်းလားတွေလိုလားတဲ့အခွင့်အရေးတွေပေါ့နော်ဘာတွေလဲဆိုတာသူတို့ဒီချာနာလေဘုံနဲ့ဒါတွေပေးနိုင်မပေးနိုင်ဆိုတဲ့ဥစ္စာကိုစပြီးသူတို့ပြောတင်မှာကလေးကအဲသူတို့ကိုနိုင်ကတိတ်ပြီးတော့တောင်းနာမလဲဘူးဆိုတာပေါ်တယ်ဒါပေမဲ့တကယ်တမ်းဆွေးနွေးလာတဲ့အခါမှာတော့အတိုင်းအတာတွေလိုလာတဲ့အဲဟာကနိုင်ငံရေးစနစ်ပြောင်းဖို့အဲခြေကဥပဒေကိုပြောင်းဖို့ဖက်ဒရယ်စနစ်ကိုသွားဖို့ဆိုတာနားလည်လာတဲ့အခါမှာတခါဖက်ဒရယ်စနစ်ဆိုတာကအဲခွဲထွက်ရေးကြီးပါလို့တခြားလုံးနားလည်ထားတဲ့အဲ့ဒီ concept ပေါ့နော်အမြင်ကိုသူလေ့လာကြည့်ကြရင်လည်းသိလာတာဖက်ဒရယ်စနစ်ဆိုတာအခွင့်အရေးမဟုတ်ဘူးဆိုတာသိလာတော့ဒီတိုင်းမှာတက်သေးမှာကိုနိုင်ကဒီတိုင်းသားတွေလိုလာတဲ့ဖက်ဒရယ်စနစ်ကိုသိမယ်ဆိုတဲ့အမြင်မျိုးရှိလာအထူးသဖြင့်တော့တိုင်းသားတွေကဒီငင်းရဲဆွေးနွေးပွဲတွေမှာဥအောင်မင်းတို့နဲ့ဆွေးနွေးရင်းနဲ့တက်သေးကတချို့ကောင်းဆောင်တွေပေါ်မှာရောယုံကြည်မှုရှိလာတယ်လို့ကျွန်တော်တို့ခံစားရတယ်ဥတော်တကယ်လက်တွေ့ဆွေးနွေးတဲ့အခါမှာအထူးကိစ္စလေးတွေမှာအဲ့လိုအခက်အခဲလေးတွေတွေ့တာပေါ့နော်အဲ့တော့အထူးသဖြင့်တော့ဒုတိယအစိုးရ NLD လက်ထက်မှာကြတော့တိုက်ရဲသဘောထားကပုံပြီးတော့ကျင်းပါသွားတဲ့အောင်တွေ့ရတယ်အဲ့ဒီမှာကျွန်တော်တို့သုံးသက်တာကတော့တချို့သောကောင်းဆောင်တွေကတော့တပ်ပေါ်မှာယုံကြည်မှုရှိတယ်ဖက်ဒရယ်စနစ်ကိုသွားကျင်တယ်သူတို့အဲနားလည်လာတဲ့အလျောက်ပြင်ပေးလိမ့်မယ်ဆိုတာကိုယုံကြည်မှုရှိတယ်ဥပမာအခုမူဒူးစေဘောတို့လူကောင်းဆောင်မျိုးတွေပေါ့နော်တချို့ကြတော့လည်းအဲ့ဒီလိုနားလည်မှုမျိုးမရှိဘူးခုနဥတော်ဆန္ဒပြောသလိုပဲအခုဒီ NUG နဲ့ PDF တွေရဲ့အဲတိုက်ခိုက်မှုကြောင့်နှစ်ဖက်အပြန်အလှန်တိုင်းရင်းသားနဲ့တိုင်းအဖွဲ့အစည်းတွေကိုစီရင်ဖို့အတွက်အဲဒီလက်နက်ကိုထုတ်သုံးလာတယ်လို့အဲ့ဒါလိုမြင်ကြတာလေအဲဒီတိုင်းရင်းသားကောင်းဆောင်တွေလည်းရှိပါတယ်ပဲ
ကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုဆက်ပြီးတော့ကိုရနိုင်ရဲ့အားကစားခန္ဓာကိုနားဆင်ရပါမယ်2022ကာတာကမ္ဘာဖလားဘောလုံးပွဲမှာအာဂျင်တီးနားအသင်းအနိုင်ရပြီးတော့ကမ္ဘာဖလားကို3ချိန်မြောက်ရရှိသွားပါတယ်ပြင်သစ်တိုက်စစ်မှုဘန်ဇီးမာကတော့ပြင်သစ်လက်ရွေးစင်အသင်းကနေအနားယူလိုက်ပြီလို့ကြေညာလိုက်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်ထားတာနားဆင်ပါရှင်
ဘာဒနိုင်ငံမှာကျင်းပတဲ့2022ကမ္ဘာဖလားဘောလုံးပွဲကတော့နောက်ဆုံးမှာရင်ခုန်စိတ်လှုပ်ရှားကြရတဲ့နဲ့ပဲပြီးဆုံးသွားခဲ့ပါပြီ။ဖိုင်နယ်ကိုတနင်္ဂနွေနေ့ကကာတာနိုင်ငံဒိုဟာမြို့ကလူစုကွင်းကြီးမှာပါခဲ့ကြတာမှာအာဂျင်တီးနားအသင်းကဥဆွဲသွားခဲ့ပါတယ်။ဖိုင်နယ်မှာတော့အာဂျင်တီးနားနဲ့ပြင်သစ်တို့အချိန်မပြီးတဲ့အထိ3ဂိုးသည်တည်ဖြစ်နေလို့ပယ်နယ်တီကန်ကြတာမှာအာဂျင်တီးနားကပြင်သစ်ကို4ဂိုးနဲ့နိုင်ပြီးတော့ကမ္ဘာဖလားကိုဘူဆွဲသွားခဲ့တာပါ။ဒါဟာအာဂျင်တီးနားအတွက်တော့ကမ္ဘာဖလားကိုသုံးနေမြောက်ဘူဆိုတာလည်းဖြစ်ပါတယ်ဒီပွဲနိုင်လိုက်တာကြောင့်မက်ဆီလည်းသူ့ရဲ့ကစားသမားဘဝမှာအဓိကလိုအပ်နေတဲ့ကမ္ဘာဖလားကြီးကိုဘူဆွဲသွားခဲ့ပါတယ်ဒီပွဲဟာပုံမှန်ပွဲချိန်အတွင်းတစ်ဖက်၅ဂိုးစီတည်ဖြစ်ခဲ့သလိုအချိန်ပေါ်မှာလည်း၃ဂိုးစီထပ်သွင်းပြီးတော့နောက်ဆုံးပယ်နယ်တီတီကစားခဲ့တာကြောင့်ကမ္ဘာဖလားဖိုင်နယ်ရီထဲမှာအကောင်းဆုံးဖိုင်နယ်ပွဲတစ်ပွဲဖြစ်တယ်လို့သတ်မှတ်တာရည်လည်းရှိနေပါတယ်ဒါနဲ့ပတ်သက်ပြီးတော့ Soccer Follow Journal အေဒါချုပ်ကိုကျော်မြို့ဟန်ပြောတာကတော့
ဒီကမ္ဘာဖလားတော်တော်များများပါဗျာအကောင်းဆုံးကမ္ဘာဖလားဘောလုံးပွဲလို့ပြောကြတယ်အဲသူတချို့ကတော့ဗျာဟိုဒီဘောလုံးပွဲကြီးကဇန်နဝါရီလာလို့ဘာလို့ညာလို့ညှောက်ပြောကြတယ်ရှိတယ်ဒါပေမဲ့ဟိုတကယ်တမ်းပြောရရင်တော့ဒီအင်ပလေးမှာတော့တကယ်ကိုကောင်းတဲ့ကမ္ဘာဖလားဘောလုံးပွဲလို့ကျွန်တော်ကမြင်တယ်ဟိုပွဲစပြီးတော့ကျွန်တော်မြင်တဲ့အထိတူးစီတို့အာဂျင်တီးနားဖြစ်သွားတယ်ပြင်ပေမဲ့လည်းကျွန်တော်တို့အားလုံးကမက်ဆီဖလားရဖို့ကိုကျွန်တော်တို့အာရုံစိုက်နေတဲ့အတွက်ကြောင့်လားဒါမှမဟုတ်တင်းစလုံးရဲ့ဒီ movement တွေပေးပတ်စံတွေကအရင်ကောင်းနေလို့လားတော့မသိဘူးပြကြည့်ရတာကလေဘယ်တော့မှမယူဘူးပထမပိုင်းပြီးမှပြီးသွားလို့ပြီးသွားမှတော့မသိလိုက်ဘူးအဲဒုတိယပိုင်းကျတော့လေကျွန်တော်တို့အာဂျင်တီးနားက 2-0 ကိုထိမ့်မယ်ကျွန်တော်တို့ကအာဂျင်တီးနားရလည်းပဲထင်ထားတဲ့အချိန်မှာပဲအာမင်းခုနစဲကျော်မှာပြင်သစ်ကတောက်လျှောက်ဖြစ်ရတာပဲအခုနစဲကျော်တောက်လျှောက်ဖြစ်ပြီးတော့မင်းရှစ်စဲမှာဘက်ပေကအဲ့ပဲဒီကနေ့ဒီစင်ချီပေါကိုသွင်းသွားတယ်နောက်တစ်ခါဟာတိတ်မကြောက်ဘူးပြချက်ချင်းပဲဘက်ပီတော်တော်ကောင်းတယ်ပြဒီပွဲမှာဟိုသူ့ရဲ့အလေခေါက်တွေတော်မှမအာဂျင်တီးနားနောက်တန်းတော်တော်ထိန်းယူသွားတယ်အာဂျင်တီးနားနောက်တန်းကတော်တော်ထိန်းယူသွားတယ်ဘက်ပီဟိုအဲ့လိုကြောင့်လဲသူတို့တူးတူးချီအခြေအနေရောက်သွားတယ်အဲ့တော့ဒီလောက်စိတ်လှုပ်ရှားစရာကောင်းတဲ့ပွဲဆိုတော့ကဂိုးတွေအများကြီးသွင်းလို့လည်းမဟုတ်ဘူးပြအဲ့တော့မက်ဆီရမလားမက်ဆီရမလားတခါပြန်ပြီးတော့တခါအာပြင်တဲ့ကမ်ဘက်မှာလဲကျွန်တော်တို့ကဟာရမ်းရင်ထိတ်သွားရတယ်ပွဲတွေဖြစ်သွားရပြန်တယ်အဲ့တခါဟိုမက်ဆီကနေပြီးတော့108မိနစ်မှာ 3-2 နဲ့ဥဆောင်ပြန်တော့လေဟာမက်ဆီရပြီပေါ့ဗျာကျွန်တော်တို့စဉ်းစားကြရဲဒါပေမဲ့ချက်ချင်းပဲဘက်ပေကပယ်နယ်တီဂိုးကနေပြီးတော့ဒါကလည်းရတဲ့ရတဲ့ပယ်နယ်တီဂိုးပါပဲအဲ့ဂိုးကနေပြီးတော့ 3-3 ဖြစ်သွားပြန်တယ်နောက်တစ်ခါတော့ဆုံးဟိုပယ်နယ်တီအဆုံးဖြတ်မှာလေအရင်ရင်ထိပ်ဖို့ကောင်းတာလေကျွန်တော်တို့ကပယ်နယ်တီဆုံးဖြတ်မှာလေဘက်ပေဝင်တယ်နောက်ကျတော့လွဲတယ်ဟိုပြင်သစ်ကပယ်နယ်တီကန်တဲ့အပိုင်းမှာအဲအားလေးပါပြီးတော့ကျွန်တော်တို့ရဲ့အာဂျင်တီးနားဂိုးသမားမာတီနက်စ်ကရွှေလက်အိတ်စုရောက်သွားတဲ့အထိကိုပြင်သစ်ကအားနေသွားတယ်လို့ဆိုရမှာပါအဲ့တော့ကျွန်တော်ကတော့ဒီကမ္ဘာဖလားကကျွန်တော်ကြည့်ဘူးတမကမ္ဘာဖလားပွဲတွေထဲမှာစိတ်လှရှားစရာအကောင်းဆုံးဂိုးသွင်းအမြိုင်ဆိုင်ဆုံးကမ္ဘာဖလားလို့ဆိုနိုင်ပါတယ
်ဘုရားကမ္ဘာဖလားကိုနိုင်ရပါတော့အရင်နိုင်ငံတော်မှာလည်းပြည်သက်တွေအကြီးကျယ်အောင်လည်းခံခဲ့ကြပါတယ်ဒေလိုဇာရက်စ်မြို့မှာတော့အဂျင်နာပြည်သူတွေဟာလမ်းတွေပေါ်ကိုဖတ်ပြီးတော့နေကုန်အောင်ပွဲခံခဲ့ကြတာပါအဖေမလေးပြင်သစ်အသင်းဟာဖိုင်နယ်မှာအနိုင်မရခဲ့ပေမဲ့ပြင်သစ်အသင်းပါရစ်မြို့ကိုပြန်ရောက်လာတဲ့အချိန်မှာတော့အပိရဲ့သူတွေကလာရောက်ကြိုးပြီးတော့ဂုဏ်ပြုခဲ့ကြတယ်နော်ပါရဂိုဖလားဘောလုံးပွဲဟာကမ္ဘာဖလားပြိုင်ပွဲတွေထဲမှာအကောင်းဆုံးကမ္ဘာဖလားဖြစ်တယ်လို့ဒီကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီဖန်တီနိုကပြောလိုက်ပါတယ
် The unanimous praise of the FIFA Council for this World Cup for the unique cohesive
ဒီကမ္ဘာဖလားရဲ့ထူးခြားမှုကဒီကမ္ဘာဖလားအတွင်းမှာပြသခဲ့တဲ့ပေါင်းစည်းညီညွတ်မှုစွမ်းအားတွေအတွက် FIFA ကောင်စီတစ်ခုလုံးကချီးကျူးပါတယ်ကာတာကမ္ဘာဖလားမှာပါဝင်ခဲ့သူတွေအားလုံးပြီးတော့ဒီကမ္ဘာဖလားကိုအကောင်းဆုံးကမ္ဘာဖလားဖြစ်အောင်ကူညီပံ့ပိုးပေးခဲ့သူတယောက်စီတိုင်းကိုကျေးဇူးတင်ပါတယ်ဗျ
နောက်တော့ဘုံသတင်းတွေမှာတော့ပြင်သစ်တိုက်စစ်မှုဗန်ဇီမာဟာပြင်သစ်အသင်းကနေအားယူပြီးဆိုပြီးတော့စီညာလိုက်ပါတယ်ပြင်သစ်အသင်းကဘာဖလာဖိုင်နယ်မှာအာဂျင်တီးနားကိုရှုံးပြီးနောက်တရက်သူရဲ့အသက်35နှစ်ပြည့်မွေးနေ့မှာပဲလက်ရွေးစင်အသင်းကနေအားယူပြီးလို့စီညာလိုက်တာပါဗန်ဇီမာဟာကာတာကဘာဖလာပွဲအတွက်ပြင်သစ်အသင်းမှာရွေးချယ်ခံခဲ့ရပေမဲ့ပွဲမစခင်တရက်မှာပဲပေါင်တန်ရာကြောင့်ပြိုင်ပွဲနဲ့လွဲချော်ခဲ့တာဖြစ်ပါတယ်ဘန်ဇီမာဟာလက်ရှိမှာတော့ပြင်သစ်ဘောလုံးမဂ္ဂဇင်းကချီးမင်ထားတဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုဘယ်လန်ဒေါ့ဆုကိုရထားတာဖြစ်ပါတယ်။ဒါပေမဲ့ဘန်ဇီမာဟာကံမကောင်းအကြောင်းမလားစွာပဲတန်ရာကြောင့်ကဘာဖလားနဲ့လွဲချော်ခဲ့ရပြီးတကယ်လို့ဘန်ဇီမာအနေနဲ့ကဘာဖလားနဲ့မလွဲခဲ့ဘူးဆိုရင်တော့ပြင်သစ်အသင်းရဲ့တိုက်စစ်ဟာတိထက်ပိုပြီးတော့ကောင်းမှာဖြစ်တယ်လို့အတော်များများကသုံးသပ်ကြပါတယ်ခင်ဗျာ။ဒီနေ့ကတော့ South Gate ကတော့လာမယ့် U24 ခုနဲ့အထိနီးပြအဖြစ်နဲ့ဆက်ပြီးတော့ရှိသွားမယ်လို့အင်္ဂလိပ်ဘောလုံးအဖွဲ့ချုပ် FA ကတင်းငွေလေးလေးမှာကြေညာလိုက်ပါတယ်။ South Gate ဟာအင်္ဂလန်နီးပြအဖြစ်နဲ့2024ခုနဲ့အထိဆက်ပြီးရှိသွားဖို့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကတည်းကသဘောတူခဲ့တာဖြစ်ပေမဲ့လည်းဒီနှစ်ကမ္ဘာဖလားမှာအင်္ဂလန်အသင်း Quarter Final မှာကနေထွက်ခဲ့ရပြီးတဲ့နောက်သူ့အနေနဲ့နီးပြအဖြစ်နဲ့ဆက်ပြီးတော့ရှိသွားဖို့မရှိသွားဖို့ဆိုတာကိုစဉ်းစားခဲ့တာပါ။အဲ့နောက်တော့အခုနောက်ဆုံးမှာသူ့အနေနဲ့အင်္ဂလန်နီးပြအဖြစ် Euro 2024ပြိုင်ပွဲကိုဆက်ပြီးဥဆောင်သွားဖို့သဘောတူခဲ့တာဖြစ်ပါတယ်။အခုလို Southgate ကနီးပြအဖြစ်ဆက်ပြီးရှိသွားမယ့်ပုံမှာသူ့အနေနဲ့ခြေနှက်မိပြီးတော့အပြည့်အဝပံ့ပိုးသွားမယ်လို့လည်း FA မှုဆောင်အရာရှိချုပ် Mark Bellingham ကပြောလိုက်ပါတယ်။ Southgate ကအင်္ဂလန်နီးပြအဖြစ်ဆက်ရှိသွားမယ့်တစ်ချိန်တည်းမှာပဲပေါ်တူဂီနီးပြ Fernando Santos ကတော့ပေါ်တူဂီနီးပြအဖြစ်ကနေလှုပ်ထွက်လိုက်ပြီဖြစ်ပါတယ်။ပေါ်တူဂီအသင်းဟာဒီနှစ်ကမ္ဘာဖလားမှာမော်ရိုကိုအသင်းကို quarter final မှာရှုံးမိတဲ့နောက်ဆန်တိုစာလည်းနီးပြဖြစ်ကနှုတ်ထွက်လိုက်တာဖြစ်တယ်လို့ပေါ်တူဂီဘောလုံးအဖွဲ့ချုပ်ကဒီဇင်ဘာ15ရက်နေ့ကကြေညာပါတယ်ဆန်တိုစာဒီနှစ်ကမ္ဘာဖလားရှုံးထွက်အဆင့်နေမှာနာမည်ကြီးရိုနောဒိုကိုပထမ17ယောက်မှာခဲမစားခဲ့ပဲအရန်ကုန်မှာထိုင်ခိုင်းခဲ့တာကြောင့်တချို့တွေကသူ့ကိုအကြီးအကျယ်ဝေဖန်ခဲ့ကြပါတယ်ဆန်တိုစာ2014မှာပေါ်တူဂီအသင်းရဲ့နီးပြဖြစ်လာခဲ့ပြီးတော့2016ခုနှစ်မှာပေါ်တူဂီအသင်းကိုဥရောပချန်ပီယံဖလား2018မှာ Nations League ဖလားတွေကိုရအောင်စွမ်းဆောင်ပြီးခဲ့သူပါ။သူတွေမှာစားထိုးဖို့အတွက်နီးပြတယောက်ကိုမကြားခင်မှာရွေးချယ်သွားမှာဖြစ်ပြီးတော့ဒီထဲမှာဖြစ်လာနိုင်ရည်ရှိတဲ့တယောက်ကတော့လက်ရှိရိုမာနီးပြမော်ရီညိုလို့ပဲပြောရမှာဖြစ်ပါတယ
်။ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ View American တန်ရဲ့အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ11:00မှာလည်းတစ်လှည့်ပြန်နားဆင်နိုင်ပါတယ်။မကြခင်အစီအစဉ်တွေပြီးဆုံးတော့မှာမို့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစုံဝင်းလိုင်းကဆက်ပြီးတော့ပြောပြပေးမှာပါရှင်။
ယူကရိန်းသမ္မတဗလိုဒမီဇယ်လင်စကီဟာဒီကနေ့ဒီဇင်ဘာလ27ရက်နေ့မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိမှာဖြစ်ပြီးလွတ်တော်နေရာပေါင်းရှိမှာမိန့်ခွန်းပြောကြားဖို့ရှိသလိုအင်ပီရိုမှာသမ္မတဂျိုးဘိုင်ဒန်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒါဟာအခုနှစ်ဖေဖော်ဝါရီလမှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုစတင်ခဲ့ပြီးတဲ့နောက်ပိုင်းသမ္မတဇယ်လင်စကီအနေနဲ့ပထမဆုံးပြပနိုင်ငံကိုခီးထွက်တာလည်းဖြစ်ပါတယ်။သမ္မတဇယ်လင်စကီနဲ့ဘိုင်ဒန်တို့အင်ပီရိုမှာဒီကနေ့ဒေသဆန်တော်ချိန်နေ့လယ်နားတိုင်းမှာတွေ့ဆုံကြမှာဖြစ်ပြီးတွေ့ဆုံမှုအပြီးမှာသတင်းစာရှင်းလင်းပွဲလည်းပြုလုပ်ဖို့စီစဉ်ထားပါတယ်ခင်ဗျ။အိန္ဒိယနိုင်ငံကပလီကျုံးစုတွေနားမှာရိုဟင်ဂျာအယောက်100လောက်အ ਨੇ ဆုံးပါဝင်တဲ့လေတစင်းတောင်းတင်နေပြီးလေပေါ်မှာပါလာသူ16ယောက်ကနေအယောက်20လောက်ဟာရေနဲ့အစားအစာငတ်ပြတ်လို့ရေနစ်လို့တေဆုံးသွားနိုင်တဲ့အခြေအနေတွေကြုံခဲ့ရတယ်လို့ရိုဟင်ဂျာအရေးလှုပ်ရှားနေတဲ့အဖွဲ့နှစ်ခုကပြောပါတယ်ခင်ဗျ။လူခွင့်ရေချိုးဖောက်အုတ်ချုပ်နေတဲ့စစ်ကောင်စီအောက်ကမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံတာဟာမြန်မာပြည်သူတွေကိုကူညီဖို့ဖြစ်တယ်လို့ထိုင်းရင်နံကုမ္ပဏီ PTT ရဲ့ဓာတ်ဆီနဲ့လက်လီအယောင်ဆိုင်လုပ်ငန်း OR ကပြောပါတယ်မြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းလုပ်တာနဲ့သူ့ကုမ္ပဏီကလူခွင့်ရေးချိုးဖောက်နေတယ်လို့ပြောလို့မရဘူးလို့ OR ရဲ့အလို့အမှုဆောင်အရာရှိအသည့်ဒီစာသက်ပညာရာချွန်ကပြောပါတယ်ခင်ဗျစာရေးဆရာကဗျာဆရာမောင်မိုင်းလွင်အင်းဝခေါ်ဦးတင်အေးကျူရဲ့ဇာပနာကိုထိုင်းနိုင်ငံဘန်ကောက်မြို့ဖုန်တော်ကြီးကျောင်းတစ်ကျောင်းမှာဒီကနေ့ဒီဇင်ဘာလ27ရက်နေ့မှာပြုလုပ်ပါတယ်။အသက်82နှစ်ရွယ်ဦးတင်အေးကျူဟာဘန်ကောက်မြို့ကဆေးရုံမှာအဆုတ်ရောဂါနဲ့ကွယ်လွန်တော့ခဲ့တာပါခင်ဗျာ
။ဗုဒ္ဓဘူးညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်တွေအတွက်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပါတယ်။ဇာပန်ဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Vasco Vularic တို့ဖြစ်ပါတယ်။ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းငင်းပြီးတော့လိုရာဆန္ဒပြေဝကြပါလိမ့်ရှင်။ကျွန်မအလင်းပါပါ။
This program has come to you from the Voice of America, Washington.